Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာဇွန်လ9ရက်တနင်္လာနေ့ပြည်မြန်မာပိုင်းအစီအစဉ်ကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ19.25/32နဲ့လိုင်းလိုက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းနားဆင်လို့ရနိုင်ကြပါတယ်ခင်ဗျာဒီညအတွက်အစီအစဉ်မှုအဖြစ်ကျွန်တော်ဇော်ဝင်းလိုင်းကဆောင်ရွက်ပေးသွားမှာပါဒီကနေ့မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူ
အဲ့ဒါဂျပန်ပြည်ရဲ့စစ်ဆင်ခြင်းညမှာဂျပန်ပြည်ရဲ့စစ်ဆင်အကြိမ်ပြီးအောင်စစ်ထုတ်ပြန်ကြာရတာလေဟိုတမှုချင်းမှုပြည်ရဲ့စစ်ဆင်ခြင်းညဒါနဲ့တမှုချင်းတွေနေရာမှာဥပမာဆိုတော့သုံးမှုနဲ့နှစ်ဖို့ကြာတာ
ဒီကနေ့ဒေါ်ဆောင်စုကြည်အမှုကြားနာစစ်ဆေးကြတာမှာဆွဲချက်တင်ထားတဲ့အမှုတွေအားလုံးကိုရပ်ပေါင်း180အတွင်ပြပြအောင်လှုပ်ဆောင်ဖို့အကျိုးဆောင်ရှိနေတဲ့ဘက်ကတင်ပြခဲ့တာအပါအဝင်မြန်မာနိုင်ငံတဝန်းကဆီယနာတေမှုစန့်ကျင်ကန့်ကွက်ပွဲတွေအကြောင်းရှမ်းကယားကချင်နဲ့ရှမ်းပြည်နယ်ချင်းပြည်နယ်ဘက်ကတိုက်ပွဲတွေနောက်ဆုံးအခြေအနေအပြင်ကချင်ပြည်နယ်ကတိုက်ပွဲတွေအကြောင်းနဲ့အတူကုလသမဂ္ဂဆိုင်ရာမြန်မာသားအမတ်ကြီးဦးကျော်မိုးထွန်းရဲ့အထွေထွေညီလာခံကိုပြောကြားတဲ့မိန့်ခွန်းကောက်နှုတ်ချက်စတဲ့သတင်းပြပွဲချက်တွေကိုနားဆင်ကြရပါမယ်အပတ်စဉ်ကဏ္ဍတွေမှာတော့သတင်းတောက်မဆုစီးပွားရေးကဏ္ဍနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်အခုအရင်ဆုံးတော့တနင်္လာညအတွက်နောက်ဆုံးရသတင်းတွေကိုနားလောင်နဲ့မောက်ခွန်ညိုတို့ကပြောပြကြပါမယ်ခင်ဗျာ
လက်ရှိကျင်းပနေတဲ့ကမ္ဘာအလုသမာအဖွဲ့ချုပ် ILO ရဲ့109ချိန်မြောက်ထွေထွေညီလာခံမှာစစ်ကောင်စီကတင်သွင်းတဲ့မြန်မာနိုင်ငံကိုစားပြုတဲ့ကိုယ်စားလှယ်အသစ်တက်ရောက်ခွင့်မရပါဘူး။မြန်မာစစ်ကောင်စီဖက်ကရော NUG အမျိုးသားညွညွရဲ့အစိုးရဖက်ကပါသူတို့ကိုယ်စားလှယ်ကိုလက်ခံဖို့တင်ပြခဲ့ပေမဲ့ ILO ဖက်ကဘသူ့ကိုလက်ခံရမလဲဆိုတဲ့လုတ်ပိုင်ခွင့်အာဏာမရှိတာကြောင့်ဒီကိစ္စကို ILO ရဲ့တရားရေးအကြံပေးတွေက Credential Committee ကိုလွှဲပြောင်းခဲ့တယ်လို့လည်းဖော်ပြထားပါတယ်။မြန်မာနိုင်ငံမှာပေါ်ပေါက်နေတဲ့လူအခွင့်အရေးချိုးဖောက်မှုဆိုင်ရာအခြေအနေအရကိုဆန်းစစ်တုံ့တက်ပြီးမှအစိုးရတရရဲ့အရေးအချင်းပြည့်စုံမှုရှိမရှိစစ်စစ်တဲ့ Credential Committee ကအခုလိုဆုံးဖြတ်ခဲ့တာပါဒါပေမဲ့လည်းမြန်မာနိုင်ငံဆိုင်ရာကိုစားပြုမှုကိစ္စနဲ့ပတ်သက်လို့ညီလာခံဒုတိယပိုင်းဖြစ်တဲ့နိုဝင်ဘာနဲ့ဒီဇင်ဘာလတည်းပြန်လည်စဉ်းစားတာမျိုးလုပ်ကောင်းလုပ်မယ်လို့လည်း ILO ရဲ့ကျွန်းလ၄ရက်နေ့ကဆုံးဖြတ်ချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားတမက္ကများအဖွဲ့ချုပ် CTUM မြန်မာနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ဖက်ကလည်းစစ်ကောင်စီဖက်ကတင်သွင်းတဲ့ကိုယ်စားလှယ်တွေလက်မခံဖို့ ILO ကိုအတိအသီးကန့်ကွက်စာတင်ထားကြတာပါ။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ပြီးခဲ့တဲ့အထွေထွေညီလာခံမှာလည်းမြန်မာနိုင်ငံတွင်းကနိုင်ငံရေးအခြေအနေတွေကြောင့်မြန်မာကိုယ်စားပြုတရားခွင့်မရခဲ့ပါဘူး။မန္တလေးမြို့မစိုးရင်ကျောင်းနိုင်မှာပြေရွတ်နေတဲ့တန်ခါတော်တွေကိုစစ်ကောင်စီတပ်တွေကဝင်ရောက်ဖြိုခွင်းပြီးဆဲဆူချိန်ချောက်ခဲ့တဲ့ဆိုတဲ့သတင်းတွေမဟုတ်မမှန်ဘူးလို့စစ်ကောင်စီကဂျွန်းလ၄ရက်နေ့ MRTV ရဲ့ထုတ်လွှင့်တင်ပြချက်ကိုမစိုးရင်တိုက်တဲ့စီရော်တွေကကန့်ကွက်လိုက်ကြပါတယ်။ဂျွန်းလ၄ရက်နေ့ညကမစိုးရင်တိုက်တဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေလာရောက်ဖြိုခွင်းပြီးဆဲဆူချိန်ချောက်ခဲ့တဲ့ဖြစ်ရပ်တွေကိုမစိုးရင်တိုက်တဲ့နာယကအဖွဲ့ကဒီကနေ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ
်။ဒီလိုဖြစ်တဲ့စစ်ကောင်စီရဲ့ထုတ်ပြန်တဲ့သတင်းနဲ့ဒီနေ့ဒီမှာပြည့်ခဲ့တဲ့အချိန်လေးနဲ့လောကအဆင့်ကြီးတဲ့ချိန်လေးနဲ့ဒါအတိုက်ကြရဲ့ကုန်တဲ့ခါနာနဲ့ကုန်တဲ့ခါအဲ့တော့ဦးဇင်းတို့ပြန်ပြီးတော့အရင်ကအောင်ထောက်ပြင်းရဦးဇင်းတို့ဒီမှာကြည့်နေတဲ့တန်ခါအာနုဘောနာဂဆရာတွေအာနုနောက်နောက်ဆုံးမနာဂဆရာတွေတောင်းပြီးမှတော့ဒါဖြစ်တာပြီအနာဂဆရာတွေကတောင်းမှာပဲတိုင်းမှုကိုဒီကိစ္စအတွက်ကဲဒါနာဘူတီထောင်းတော်နေတဲ့ချက်ချင်းပြန်ကြိုတိမ်းပါလို့။မနာရတဲ့ရည်ရတိုင်းစီဝါဒဒီချက်ချင်းပြန်ကြိုတိမ်းပါ။အဲ့တော့ဒီကနေပြောလို့ရတယ်နော်။ဒီလိုကတော့ဒီသဘောနည်းဆိုတာလည်းတို့ဒီမှာစီးပြီးသားတော့အဲ့ဒီချက်ချင်းနောက်သဘောနည်းရပြီးတော့အတိုင်းပြုထားတယ်လေ။အဲ့ဒါကဒီရောက်ဆရာတော်ကဒီလိုလောင်းချက်ပဲဒီညနေဆရာတော်ကဒီနေ့ကမှာကဥက္ကဋ္ဌဥပ္ပိနေကနေမှာကဥက္ကဋ္ဌဆိုတော့ဒီလိုဘာကိစ္စပဲရှိနေဒီဆံရမျိုးနဲ့တိုင်းမှာကဥက္ကဋ္ဌမှာဒီစံထွက်သွားလာရတယ်ကတော့ဒီနေ့တော့ထားဒီကြောရရှိတယ်ကျွန်တော်အဲ့ဒါဟိုအိုက်ကပုံကြီးကိုအတုံးပြပြီးတော့မြန်ဟောလဲတလားတကယ်လားသွားသလားဆိုတာကျွန်တော်လည်းဒါနိုင်ငံမှာကဒိဋ္ဌိဖြစ်တဲ့အတွက်ဒီလိုတိုက်ပြီးပြတာဒီချိုးပါလိမ့်မယ်ကျတော့ဟိုဒီကနေ့ဒီနေ့ရမယ်ဒီနေ့ထားမှုရှိတယ်လေ။နောက်အတော့ပုံရိပ်အတုံးပြူတာလည်းစကောင်းစနိုင်။ဒီလိုထုတ်ပြန်ခဲ့တဲ့မှာဘယ်တော့ဘလို့ညံကြားလိုက်တယ်လေ။ဒါမျိုးတဲဆိုတာမပါဘူး။အဲဒီလိုအရမ်းလို့ဒုတိယဘက်ကိုကြည့်သွားတယ်ပေါ့။
ကားလေးစီးနဲ့ရောက်လာတဲ့စစ်ကောင်စီတပ်တွေကတန်ငါတော်တွေကိုဖမ်းဆီးဖို့ကြိုးစားခဲ့ပြီးပရိယူနေကြတဲ့တန်ငါတော်တွေကိုရောအခြားယဟန်တော်တွေကိုပါဆဲဆူချိန်မောင်းပြီးပြစ်ခတ်ခဲ့တယ်လို့မစိုးရင်ကြောင်းတက်ကဂျွန်လ9ရက်ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အဲ့ဒီအချိန်မှာပြေးလွှာပုံအောင်ခဲ့ရတဲ့တန်ငါတပါးထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းကြေညာချက်မှာပြောထားပါတယ်။ပရိယတိစာတင်တိုက်ထဲကိုလက်နက်နဲ့ဝင်ရောက်ချင်းချောက်ပြစ်ခတ်တာဟာမစိုးရင်ကြောင်းတက်ရဲ့ဂုံကိုထိခိုက်စေပြီးဗုဒ္ဓဘာသာနဲ့သာသနာတော်ကိုမလေးစားရတမှုမထားရရောက်တဲ့ဒီလိုရက်ကိုရှုံးချကြောင်းလဲမဆိုးရင်တိုက်တဲ့နိုင်ကအဖွဲ့ရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ထိုင်းနိုင်ငံမှာဖန်ဆီးခံရတဲ့ဒီမိုကရက်တစ်မြန်မာအတန်း DVB ကတည်တင်းထောက်တွေအခြားနိုင်ငံတစ်ခုစီကိုထွက်ခွာသွားပြီလို့ DVB ကပြောပါတယ်။မြန်မာနိုင်ငံကနေထိုင်းနိုင်ငံနဲ့တရားမဝင်နှက်ဆက်ဖြတ်ကျော်ဝင်ရောက်မှုနဲ့ DVB တည်တင်းထောက်တွေမေလ9ရက်နေ့ကချင်းမိုင်မြို့မှာအဖမ်းခံခဲ့ရတာပါ။သူတို့ကိုတရားမဝင်နှိစဖြတ်ကျော်မှုနဲ့ထိုင်းတရားရုံးတစ်ခုကထောင်ဒဏ်9လဆိုင်ငံ့ပြစ်ဒဏ်ချခဲ့ပါတယ်။တည်င်းထောက်တွေကိုနေရပြန်မပို့နိုင်တာကြောင့်တရားရနိုင်ငံတစ်ခုကသူတို့ကိုနိုင်ငံရေးခုလုံခွင့်ပေးလိုက်တာဖြစ်တယ်လို့ TVB ကကြေညာချက်မှာဖော်ပြပါတယ်။လုံခြုံရေးအခြေအနေကြောင့်ဆိုပြီးသူတို့ကိုလက်ခံကြိုဆိုခဲ့တဲ့နိုင်ငံကိုတော့ဖော်ပြမထားပါဘူး။ TVB တည်င်းထောက်တွေအခုလိုလုံခြုံပေးကင်းစွာထွက်ခွာသွားနိုင်အောင်ဝိုင်းဝန်းကူညီခဲ့ကြတဲ့ထိုင်းနဲ့ကမ္ဘာတစ်ဝန်းကပုဂ္ဂိုလ်တွေကိုအထူးကျေးဇူးတင်ပါတယ်လို့ TVB အမှုဆောင်အရာရှိချုပ်လည်းဖြစ်အက်ဒီတာချုပ်လည်းဖြစ်တဲ့ဦးအေးချမ်းနိုင်ကကြေညာချက်မှာရေးထားပါတယ်။ DVB သတင်းဌာနအပါဝင်သတင်းဌာနရှိကူကိုစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်လုပ်ငန်းလိုင်စင်တွေရပ်ဆိုင်ခဲ့ပါတယ်။အဲ့ဒီနောက် DVB သတင်းဌာနဟာတိုင်းရင်းသားနယ်မြေနဲ့အခြားနိုင်ငံတွေကနေတဆင့်သတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့အပြိုင်အရှေ့တောင်အာရှနိုင်ငံတွေအပေါ်ဩဇာလွှမ်းမိုးကြိုးစားနေတဲ့တရုတ်နိုင်ငံကအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့နိုင်ငံခြားရေးဝန်ကြီးတွေနဲ့အစည်းအဝေးကိုအင်ရှင်အဖြစ်လက်ခံကျင်းပမှာပါ။အင်္ဂါနေ့မှာစတင်မဲ့တရုတ်အာဆီယံဝန်ကြီးများအဆင့်အစည်းအဝေးကိုနိုင်ငံအနောက်တောင်ပိုင်းချန်ကင်းမြို့မှာကျင်းပမှာဖြစ်ပြီးကမ္ဘာလှည့်ခီးသွားလုပ်ငန်းကိုဗစ်ကြောင့်ထိနာခဲ့တဲ့စီးပွားရေးလုပ်ငန်းကိစ္စတွေအပါအဝင်ကာယောဂါတိုက်ဖြစ်ရေးဆိုင်ရာအကြောင်းအရာတွေကိုဆွေးနွေးမယ်လို့တရုတ်အစိုးရပိုင်းစင်ခွာသတင်းကကြေညာပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံကအနေနဲ့ချားရေးဝန်ကြီးတူဦးချင်းစီကိုတရုတ်နိုင်ငံချားရေးဝန်ကြီးဝင်းရီကတီချာတွေ့ဆုံမယ်လို့လည်းခန့်မှန်းရပါတယ်။တောင်တရုတ်ပင်လယ်ရေပြင်ပိုင်တဲ့ကိစ္စမှာအာဆီယံနိုင်ငံတချို့နဲ့တရုတ်တို့ကြားအငြင်းပွားနေကြပေမဲ့အာဆီယံနိုင်ငံတွေကိုဩဇာလွှမ်းမိုးဖို့တရုတ်တို့ကကြိုးပမ်းနေတာဖြစ်ပါတယ်။အရှေ့တောင်အာရှနိုင်ငံတွေနဲ့ခိုင်မာတဲ့ဆက်ဆံရေးတည်ဆောက်ထားတဲ့အမေရိကန်ကလည်းတောင်တရုတ်ပင်လယ်ထဲမှာရေတပ်တင်မော်ရီဆီလို့ထားတာပါ။အိန္ဒိယနိုင်ငံမှာဒီကနေ့ကိုဗစ်ပိုးကူးခံရသူ3,600ကျော်သာရှိတဲ့အတွက်ဒါဟာ63ရက်အတွင်းပိုးကူးသူအနည်းဆုံးဖြစ်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကလည်း Delta လို့နာမည်ပေးထားတဲ့အိန္ဒိယကမျိုးဗီဇပြောင်းပိုးတဲ့ဟာပရိတိမ်မှာတွေ့ခဲ့ရတဲ့အယ်ဖာမျိုးဗီဇပြောင်းပို့တဲ့40ရာခိုင်နှုန်းကူးစက်မြန်မုံရပြီးတော့ပရိတိမ်မှာပို့ပြီးတော့ကူးစက်နေတာတွေ့ရတယ်လို့ပရိတိမ်ကျန်းမာရေးဝန်ကြီးမက်ထန်ခော့ကသတင်းကနေနေမှာပြောပါတယ်။ကာကွယ်ဆေးနှလုံးအပြည့်ထိုးပြီးရင် Delta ဗီဇပြောင်းပို့ကိုခုခံနိုင်စွာရှိတာကိုကနဦးဒေတာအချက်အလက်တွေကဖော်ပြနေတာကြောင့်ကာကွယ်ဆေးထိုးကြဖို့လဲဝန်ကြီးဟန်ခော့ကတိုက်တွန်းနေပါတယ်။အမေရိကန်ကျန်းမာရေးပညာရှင်တွေကလည်းလူကြီးပိုင်းတွေကာကွယ်ဆေးထိုးပြီးတော့ခုခံနိုင်စွာရှိလာတယ်ဆိုပေမဲ့လူတွေကြပိုးကပြန့်နှံ့နေသေးတဲ့အတွက်လူငယ်တွေကကွယ်ဆေးထုတ်ဖို့ပြည်သူတွေကိုတိုက်တွန်းနေတာပါလက်တင်အမေရိကနဲ့အာရှတိုင်းနိုင်ငံတွေမှာလည်းပိုးကူးဆက်မှုတိုးလာနေကြပြီးကကွယ်ဆေးတွေလည်းအချိန်မြင့်ထိုးပေးနေတာပါအမေရိကန်ဂျွန်ဟော့ကင်းတက္ကသိုလ်ကိုဗစ်သုတေသနဌာနစစ်တမ်းအရဒီကနေ့ထိကမ္ဘာတစ်ဝန်းပိုးကူးခံရသူ183တန်းကျော်ရှိပြီးအမေရိကန်ကတော့33တန်းကျော်နဲ့ထိဆုံးကရှိနေသေးပါ
အံတန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းထိုမီတာ31 kHz 938ညလိုင်းထိုမီတာ32 kHz 9303ညလိုင်းထိုမီတာ51 kHz 5885တို့ဖြင့်စနေတိုင်းတွေမှာလိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်အမေရိကန်ဒုတိယသမ္မတကမလာဟာရစ်ကဂွါတီမာလာနိုင်ငံကခေါင်းဆောင်တွေနဲ့ဒီကနေ့တွေ့ဆုံချိန်မှာတရားမဝင်ကုန်ကူးမှုတွေနဲ့လူမှောင်ခိုးကုန်ကူးမှုတိုက်ဖျက်ရေးစီမင်းသစ်တွေကိုအမေရိကန်ပြည်ထောင်စုကကြေညာဖို့ရှိနေပါတယ်။အဂတိလိုက်စားမှုတိုက်ဖျက်ရေးအတွက်နောက်ထပ်အရေးယူမဲ့စီမင်းသစ်တွေပြဋ္ဌာန်းဖို့မျှော်လင့်ကြောင်းအမေရိကန်အစိုးရကြီးလံရာရှိတဦးကသတင်းတောက်တွေကိုပြောပါတယ်။ဒါပေမဲ့လည်းငွေကြေးထောက်ပံ့ရေးအစီအစဉ်တွေတော့ပါမှာမဟုတ်ဘူးလို့ပြောပါတယ်။မက္ကဆီကိုနယ်ခြားကနေအမေရိကန်ပြည်ထောင်စုထဲကိုရွှေ့ပြောင်းဝင်ရောက်လာသူတွေများလာတဲ့အချိန်မှာဒီကိစ္စကိုအရေးယူကန့်တွယ်ဖို့ဒုတိယသမ္မတကမလာဟာရစ်ကိုသမ္မတဘိုင်ဒန်ကတာဝန်ပေးလိုက်တာပါ။အာဖရိကတပ်အလဲပိုင်းနိုင်ငံတွေမှာအမြင့်တွင်နေတဲ့လက်ပေးလက်ယူမှုကြောင့်ရွှေ့ပြောင်းဝင်ရောက်လာသူတွေရဲ့ပြဿနာကြီးထွားလာသလိုပုဂ္ဂလိကကုမ္ပဏီတွေကယင်းနှိမ့်မြှုပ်နှံမှုတွေတိုးချဲ့ဖို့ရှောင်ရှားနေကြတာဆိုပြီးအမေရိကန်အစိုးရတွေကပြောထားပါတယ်။ ဂွာဒီမာလာနဲ့မက္ဆီကိုနိုင်ငံတွေကိုတွားရောက်တဲ့ဖီးစဉ်ဟာဒုသမရတာဝန်ယူပြီးတဲ့နောက်ကမလာဟဲရစ်ပြည်ပနိုင်ငံတွေကိုတွားတဲ့ပထမဆုံးဖီးစဉ်ဖြစ်ပါရဲ့ရှင်။ဒုတိယကမ္ဘာစစ်အတွင်းဂျပန်တွေကျူးကျော်ဝင်ရောက်ချိန်အထမလှုပ်အားပေးစေခိုင်းခံခဲ့ရတဲ့အတွက်ဂျပန်ကုမ္ပဏီ16ခုကနေတောင်ကိုရီးယားစစ်ရုံအလုပ်သမားဒါဇင်ပေါင်းများစွာနဲ့သူတို့ရဲ့ဆွေမျိုးသားချင်းတွေကရော်ကြေးတောင်းတာကိုတောင်ကိုရီးယားတရားရုံတစ်ခုကပယ်ချလိုက်ပါတယ်။စိုးမျိုးခရိုင်တရားရုံရဲ့အခုဆုံးဖြတ်ချက်ဟာအာရမလောအပိစေခန်းခံရတဲ့ကိုရီးယားအလုပ်သမားတွေကိုနီပွန်တမနီစက်ယုံနဲ့မစ်ဆူဘီရှိစက်မှုလုပ်ငန်းကြီးတွေကရော်ကြေးပေးဖို့2018ခုနှစ်ကတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကိုစံကျင်ရာရောက်ပါတယ်။ဒါဟာကိုယ့်လူမျိုးကိုအကာအကွယ်မပေးတာပဲလို့အာရမလောအစေခိုင်းမှုဆိုင်ရာဝန်ဆောင်မှုအဖွဲ့ဥက္ကဋ္ဌဂျန်ဒူးခွန်ကပြောပါတယ
်
ကိုယ်လူမျိုးကိုအကာအကွယ်မပေးတဲ့နိုင်ငံဒါမှမဟုတ်အစိုးရမျိုးကိုကျွန်တော်တို့မလိုပါဘူးဒါမျိုးကလုံးဝမဖြစ်တဲ့ကိစ္စပါလို့သူကပြောသွားတာပါနီပွန်တာမနီနစ္စန်ဓာတုဗေဒပစ္စည်းနဲ့မစ်ဆူဘီရှိစက်မှုလုပ်ငန်းကြီးတွေပါဝင်ကုမ္ပဏီ16ခုစီကအမေရိကန်ဒေါ်လာ 9.8 သန်းရောကြေးပေးဖို့တရလို85ယောက်ကတောင်းဆိုထားပါတယ်တရလူတွေရဲ့တောင်းဆိုချက်ကိုလက်ခံလိုက်ရင်စစ်ပွဲကာလနဲ့ပတ်သက်လို့ဂျပန်အစိုးရနဲ့ဂျပန်နိုင်ငံသားတွေကိုပြည်တွင်းဥပဒေ3တရားစွဲတာကိုဟန့်တာထားတဲ့1965ခုနှစ်သဘောတူစာချုပ်ပါအချက်ကိုဖောက်ပြရကြမှာဖြစ်တဲ့အကြောင်းတရားရုံးကပြောပါတယ်ဂျပန်အစိုးရဘက်ကတော့နှစ်နိုင်ငံကြားဆက်ဆံရေးပုံမှန်ပြန်ဖြစ်လာစေဖို့1965ခုသဘောတူစာချုပ်အရစစ်အတွင်းကရော်ကြေးပေးစရာကိစ္စအလုံးကိုဖြေရှင်းပြီးဖြစ်ကြောင်းနဲ့အရင်တောင်ကိုရီးယားရဲ့ဆုံးဖြတ်ချက်တွေဟာနိုင်ငံတကာဥပဒေတွေကိုချိုးဖောက်ရာကြတဲ့အကြောင်းလဲပြောပါရယ်။သမရမွန်ဂျေအင်ရဲ့နိုင်ငံကိုပြောတဲ့ရုပ်တံမင်္ဂောမှာတော့သူ့အစိုးရဟာဂျပန်နိုင်ငံနဲ့အနာဂတ်ဦးစားပေးဆက်ဆံရေးမျိုးတည်ဆောက်လိုကြောင်းနဲ့စစ်အတွင်းအတိတ်ကအကြောင်းတွေဟာအနာဂတ်အတွက်အတားအဆီးဖြစ်နေတာမျိုးနိုင်ငံအနေနဲ့ခွင့်မပြုသင့်ဘူးလို့ပြောခဲ့ပါရယ်ရှင်။ဒီကနေ့တနင်္လာနေ့ပါကစ္စတန်တောင်ပိုင်းမှာယထာနှစ်စင်းတိုက်မိတာကြောင့်အနည်းဆုံးလူ40သေဆုံးပြီး100ကျော်ဒဏ်ရာရသွားပါတယ်။နေ့စဉ်ပြေးဆွဲနေတဲ့ Millet Express ခရီးသည်တင်ယထာဟာဒါကီမြို့နားမှာလမ်းချော်ပြီးနောက်ယထာတစ်စင်းကိုတိုက်မိတာပါ။တိတ်မောက်နေတဲ့ယထာတွဲတွေနဲ့ပိတ်မိနေတဲ့ခရီးသည်တွေကိုအရေးပေါ်ကယ်ဆယ်ပေးနေပြီးသေဆုံးသူအရေအတွက်ဒီထက်များနိုင်တယ်လို့လဲ Gorky ခရိုင်လက်ထောက်ကော်မရှင်နာမင်းကြီး Osman Abdullah ကပြောပါတယ်။အခုဖြစ်ရပေါ်မှာတုံ့လုံမိကြောင်းနဲ့ဒါနဲ့ပတ်သက်လို့အသေးစိတ်စုံစမ်းစစ်ဆေးဖို့ဝန်ကြီးချုပ် Imran Khan က Twitter စာမျက်နှာမှာရေးသားထားပါတယ်ရှင်။ယီမင်နိုင်ငံမှာအီရန်ကြောတောက်နောက်ခံပေးထားတဲ့ဟူသီသဘုံတွေကဒုံးကျည်နဲ့တိုက်ခိုက်တာကြောင့်သေဆုံးခဲ့ရသူ18ယောက်ထဲမှာ9နှစ်အရွယ်မိန်းကလေးတစ်ယောက်လည်းပါဝင်တဲ့အကြောင်းယီမင်အရာရှိတွေကတနင်္ဂနွေနေ့မှာပြောပါတယ်။ဒုံးကြီးဟာမော်ရစ်မြို့လယ်ကဓာတ်ငွေအယောင်ဆိုင်တစ်ခုကိုထိမှန်ပြီးစီးဖြည့်နေတဲ့ကားတွေမိလောင်သွားပါတယ်။နိုင်ငံတကာအသိအမှတ်ပြုအစိုးရအုပ်ချုပ်တဲ့မော်ရစ်မြို့ကိုသိမ်းပိုက်နိုင်အောင်ဖေဖော်ဝါရီလကလေးကဟူသီသဘုံတွေဘက်ကစူးစမ်းနေတာပါ။ဒီမြို့ကိုသိမ်းပိုက်နိုင်ပြီဆိုရင်တော့သဘုံတွေအနေနဲ့ယီမန်မြောက်ပိုင်းတစ်ခုလုံးကိုထိန်းချုပ်သွားနိုင်တာဖြစ်ပါတယ
်။နောက်ဆုံးရသတင်းတွေကိုနားလောင်နဲ့မခွန်ညိုလို့ပြောပြပေးခဲ့ကြတာပါခင်ဗျာ။ View American တန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းပေးပို့ချက်တွေကိုတင်ပြပေးတော့မှာမဟုတ်ပထမဆုံးတော့ဒေါန်ဆန်းစုကြည်အမှုကြားနာမှုနဲ့စတင်ကြပါလေ။နေပြည်တော်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတစ်ခုချင်းစီကိုရပ်ပေါင်း180အတွင်းအပြည့်စစ်ဆေးဖို့ဒေါန်ဆန်းစုကြည်ရဲ့ရှေ့နေတဲ့ရှောက်ထားချက်ကိုတရားရုံးကလက်ခံလိုက်ပါလေ။ဒေါန်ဆန်းစုကြည်ကသူနဲ့အမှုတွေတစ်ခုတည်းဖြစ်တဲ့သမရဦးဝင်းမြင့်ဒေါက်တာမျိုးအောင်တို့နဲ့တရားတွေ့ဆုံဝင်ပေးဖို့ဒီကနေ့အထူးတရားရုံးမှာရုံထုတ်စင်မှာရှောက်ထားတောင်းဆိုခဲ့ပါလေ။ဒီကနေ့နေပြည်တော်ရုံးချင်းအခြေအနေအပြည့်အစုံရန်ကုန်ကပေးပို့တဲ့သတင်းကိုတော့မက်ခင်ဖြူထွေးကတော့ပြပါမယ်ခင်ဗျာ။
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့အမှုတွေကိုကြားနာစစ်ဆေးဖို့စစ်ကောင်စီကစစ်စင်ထားတဲ့နေပြည်တော်စစ်ကောင်စီဝင်းထဲကတီးထန့်အထူးတရားရုံးမှာဒီကနေ့ဒေါက်ဆန်းစုကြည်ကိုဒုတိယအကြိမ်ရုံးထုတ်ပါရယ်ဒီကနေ့ရုံးချိန်မှာတော့ဒေါက်ဆန်းစုကြည်အပေါ်ဆွဲဆိုထားတဲ့အမှုတွေဟာရိုးရှင်းတဲ့အမှုတွေဖြစ်လို့အမှုတစ်ခုချင်းစီကိုရပ်ပေါင်း180အထွန်းအပြည့်စစ်ဖို့ဒေါက်ဆန်းစုကြည်ရဲ့ရှေ့နေတွေဘက်ကရှောက်ထားခဲ့ပါရယ်ဒါကိုတရားသူကြီးဘက်ကလည်းလက်ခံခဲ့တယ်လို့အမှုဝင်လိုက်ပါဆောင်ရွက်ပေးနေတဲ့တရားလွတ်တော်ရှေ့နေကြီးဦးခမောင်စောကဗီဒီယိုကိုပြောပါရယ်
ဒီကနေ့ဆက်မတဲ့ဆိုတာကအခုရဲ့အမျိုးသားပုံမှန်ရေကဘောတာသဘောတရားနော်ပုံမှန်ငါကဖြစ်ကြအဲ့ဒါလေးဒီလေအစားကြတော့ဒီလိုဖြစ်ဖြစ်ဒီလိုဆန်းဖြစ်လို့ရတယ်လေစက်မှန်မှန်အဲ့ဒါကိုရေပေါင်းတရားဖြစ်ဖြစ်စက်တော့ရပါပါအဲ့ဒါရေပေါင်းတရားဖြစ်ဖြစ်ဆိုရင်ဉာဏ်မှာရေပေါင်းတရားဖြစ် ားကြတာပဲဟိုတမှုချင်းမှုတရားရှိတယ်ခင်ဗျာဒါနဲ့တမှုချင်းဆိုတဲ့နေရာမှာဥပမာဆိုတော့သုံးမှုနဲ့နှစ်မှုကြာကတနည်းမှုလာနေတိုင်းမှာသုံးမှုဖြစ်တယ်နော်ဒါကကင်းညာနေတိုင်းမှာနှစ်မှုဖြစ်တယ်အဲ့ဒါကွာတာကွာမှာဘူးအဲ့တော့အဲ့ဒီသုံးမှုနဲ့နှစ်မှုအဲ့လိုဖြစ်တာကညာဒီပေါ်တရားရှိတဲ့ဒီမှာတရားနဲ့တည်နေတယ်ပြောမှာပေါ့ညာအဲ့ဒီမှာဒီသုံးမှုညာဒီပေါ်တရားရှိတဲ့အဲ့ဒီမှာမပြီးရဲ့နဲ့
ပုဂုံတွင်းကုံဥပဒေပုံမှ၈စက်သွေးဥပဒေပုံမှ60ခုအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုလှုံ့ဆော်မှုဆိုင်ရာဥပဒေပုံမှ905ခွေနိုင်ငံတော်ကြီးညိုပြက်အောင်လှုံ့ဆော်မှုပုံမှ124ခွေတို့အပြင်သဘောဝပေးရနေတဲ့ထင်းထင်းကာကွယ်ရေးအဥပဒေပုံမှ25နဲ့အမှုက2ခုဒီလိုမှုတွေကိုတော့ဆန်းစုကြည်နေပြီးတော့မှတရားစွဲခံထားတာပါတက်တေတူတဲ့အမှုသုံးမှုကိုတင်းနှလာနေစစ်ဖို့နဲ့နောက်ထပ်တက်တေတူနိုင်မဲ့နှစ်မှုကိုတော့အင်္ဂါနေ့မှာစစ်ဖို့သဘောတူခဲ့တယ်လို့ရှင်းနေဥက္ကမောင်စောကပြောပါတယ်။ဘယ်မှုတွေဘယ်နေ့ဖြစ်မလဲဆိုတာကိုတော့ရှင်းနေတွေအနေနဲ့ပြန်လဲစစ်စစ်ပြီးမှသာပြောဆိုမယ်လို့ပြောပါတယ်။အဲဒီလိုခွဲလိုက်တာဖြစ်လို့နေပြည်တော်အမှုအထက်လာမယ့်ဇွန်လ14ရက်နေ့ကစပြီးအပတ်စဉ်တင်းနှလာနဲ့အင်္ဂါနေ့မှာကြားနာစစ်ဆေးသွားမှာပါ။ဒီနေ့တရားရုံးကိုလာတဲ့ဒေါက်ဆန်းစုကြည်ဟာနေကောင်းချမ်းမပုံရတယ်လို့ရှင်းနေတွေကပြောပါတယ်။သူကလက်ရှိဖမ်းဆီးထားတဲ့အခြေအနေနဲ့ပတ်သက်လို့တော့ဥက္ကမောင်စောကအခုလိုပြောပြပါဗျာ။ဒ
ီကကျွန်တော်ကခံနေရသူကအဲ့ဒီနေရာမှာပဲထူထားတယ်လေ။ဟာသူကလည်းနေရာမကြည့်ဘူးခါအဲ့ဒီနေရာမှာထားတယ်။သူပြန်မပို့ဘူးလေ။ဟိုပြန်မပို့ဘူး။ကွန်လိုင်းနေရာပြန်ကိုအခုကတခြားလိုအိမ်မှာထားမယ်လို့ပြောတယ်။အဲ့ဒီအိမ်မှာရှိနေတဲ့လူအကုန်လုံးကိုသူစီစဉ်ဖို့ပြောင်းလာတာအဲ့ဒီကွန်လိုင်းကလေ
။ဆေဟနာတိုင်ခဲ့တဲ့ဖေဖော်ဝါရီလ၁ရက်နေ့မှာဒွန်ဆန်းစုကြည်ကိုနေအခြေချုပ်ချထားခဲ့တာပါ။မေလ24ရက်နေ့ရုံးချင်းမတိုင်ခင်တရက်မှာသူကိုနေရာတစ်ခုမှာပြောင်းရွှေ့အခြေချုပ်ချထားတာဖြစ်ပါတယ်။လက်ရှိမှာဒေါက်ဆန်းစုကြည်ကိုထိန်းသိမ်းထားတဲ့နေရာမှာသူနဲ့အတူ၉ယောက်ရှိတယ်လို့ဒေါက်ဆန်းစုကြည်ရဲ့ဥပဒေအကျိုးဆောင်ဖွဲ့ကပြောပါတယ်။ဒီနေ့တရက်ခွင်မှာကြားနာလျှောက်ထားမှုမလုပ်ခင်ရှေ့နေတွင်နဲ့တွေးဆုံတဲ့အချိန်သူနဲ့အတူနေထိန်းသိမ်းခံထားရသူတွေရဲ့ကျန်းမာရေးစီးပွားဆိုင်ရာနဲ့စားသောက်ဆိုင်ရာအတွက်စီစဉ်ပေးဖို့ရှေ့နေအဖွဲ့ကိုဒေါက်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။အမှုတစ်ခုမှာသူနဲ့အမှုတွေတစ်ခုတည်းဖြစ်တဲ့သမရဦးဝင်းမြင့်ဒေါက်တာမျိုးအောင်တို့နဲ့တွေ့ခွင့်ပေးဖို့ကိုလည်းတရားခွင်မှာဒေါက်ဆန်းစုကြည်ကတောင်းဆိုခဲ့တယ်လို့ရှင့်နေတော်မင်းမင်းစုကပြောပါတယ်
။ပြည်သူတွေကြမ်းမအောင်နေဖို့ပဲအဓိကတော့မှားတာပေါ့နော်။ကျန်တာကတော့ဟိုတူနေတဲ့မိသားစုစောင့်ဝတ်နေရေးအတွက်သူကဥစားပေါ့နော်ငွေလည်းနည်းနည်းနည်းသွားပြီပေါ့နော်။အဲ့အတွက်ကိုလည်းကျမတို့ဆောင်ရွက်ပေးနိုင်ရင်လည်းဆောင်ရွက်ပေးပါပေါ့။အဲ့လိုမျိုးတော့မှားပါလေရှင်။နောက်ဆေးတွေလည်းလိုအပ်တဲ့ဆေးလေးတွေသူတို့တက်ဆိုင်ရာဌာနကတော့ပြောပါတယ်တဲ့ဒီလိုသူတို့စီစဉ်ပေးမယ်လို့ပြောပါတယ်ဒါပေမဲ့အမေမျိုးစီစဉ်တာမလိုချင်ဘူးပေါ့နော်မလိုချင်တဲ့အတွက်ကြောင့်မို့လို့ဟိုကိုဖတာကိုပဲဟိုကျမတို့တတ်နိုင်ရင်တော့လုပ်ပေးပါလို့အဲ့လိုမျိုးတော့ပြောပါတယ်ရှင်တက်ဆိုင်ရာထိန်းသိမ်းထားတဲ့တာဝန်ရှိတဲ့လူတွေနဲ့တွေ့ပြီးတော့မှအမေကိုယ်တိုင်လည်းပြောပါတယ်ရှင်ကျမရဲ့အခြေအနေလည်းကောင်းပါတယ်လလန်းဆန်းဆန်းပါပဲရှင်နောက်ပြီးတစ်ခုဟိုစဦးဝင်းမြင့်ရဲ့ဒေါက်တာမျိုးအောင်ရဲ့အမေစုရဲ့၃ဦးတွေးဆောင်ခွင့်ရဖို့ပေါ့နော်အဲ့ဒါကိုလည်းဒီတရခွင့်ထဲမှာလည်းတောင်းဆိုပါရရှင်။သုံးဦးစလုံးကလည်းအမှုတွေတွေထဲမှာဖြစ်တဲ့အတွက်ကြောင့်မို့လို့တွေးဆောင်ပြီးစကားပြောခွင့်ရဖို့တောင်းတဲ့အခါမှာတရားသူကြီးကတော့ဒီတက်ဆိုင်ရာထိန်းသိမ်းထားတဲ့တာဝန်ရှိတဲ့လူတွေနဲ့ညှိနှိုင်းပြီးဆောင်ရွက်ပါလို့ပြောပါရရှင်။ကျမတို့အဲ့ဒါကိုလည်းဒီထိန်းသိမ်းထားတဲ့လူတွေနဲ့တခါတည်းအမေနဲ့တွေ့ပြီးတော့မှအကုန်စုပြီးတော့မှတောင်းဆိုပါရ
။နိုင်ငံတော်လူဝတ်ချက်အဥပဒေနဲ့ရန်ကုန်မြို့မှာစွဲဆိုခံထားရတဲ့အမှုနေပြည်တော်ကိုလွှဲမလွှဲကြားနာဖို့နေပြည်တော်အထူးတရားရုံးမှာလာမယ့်ဇွန်လ23ရက်ရုံးချိန်ခေါ်ထားပါရ။ဒီစာနာပွဲမှာဆွဆွဲခံရသူကိုယ်တိုင်လျှောက်ထားမဲ့အကြောင်းပြည်တော်စုတရားလွတ်တော်ချုပ် website မှာဖော်ပြချပေးမယ်လို့ဒီကိစ္စကိုဒေါက်ဆန်းစုကြည်မသိထားဘူးလို့ရှင်းနေတွေကပြောပါရယ်ကိစ္စအားလုံးကိုရှင်းနေကတစင်ဆောင်ရွက်ဖို့ပြောကြားထားပြီးသားမို့တရားရုံးမှာလည်းရှင်းနေတွေနဲ့သာလျှောက်လဲသွားမှာဖြစ်တယ်လို့ဒေါက်ဆန်းစုကြည်ကပြောကြားတဲ့အကြောင်းသူ့ရဲ့ဥပဒေအကျိုးဆောင်တွေကပြောပါရယ်ရှင
်မကွန်ပျူတာပြောပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့မြန်မာနိုင်ငံတဝမ်းကအနာရှင်စန့်ကျင်ဆန္ဒပြပွဲတွေအကြောင်းပြောပြပါမယ်ဆရာနာတင်မှုစန့်ကျင်တဲ့ဆန္ဒပြပွဲတွေကိုရန်ကုန်မန္တလေးမုံရွာစလင်းကြီးစတဲ့မြို့တွေမှာဒီကနေ့လဲပြုလုပ်ခဲ့ကြပါတယ်။ဆန္ဒပြလို့အဖမ်းခံခဲ့ရတဲ့ရုပ်ရှင်သရုပ်ဆောင်ဇင်ဝိုင်းကတော့ဒီကနေ့ပြန်လွတ်လာပါတယ်။ဒီနေ့မြန်မာနိုင်ငံတပွန်းကနောက်ဆုံးအခြေအနေတွေရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့မတ်စုမုံကပြောပြပါမယ်ခင်ဗျာ
။မြန်မာနိုင်ငံမှာဆရာနာတင်မှုကိုစန့်ကျင်ဆန္ဒပြတဲ့အနေနဲ့ရန်ကုန်မှာတော့လူငယ်တွေစုပေါင်းပြီးအလုံမြို့နယ်ကြီးမနိုင်မြို့နယ်တောင်ကလာပါမြို့နယ်တွေမှာလမ်းပေါ်ထွက်ပြီးဖျက်ပြက်ဆန္ဒပြခဲ့ကြပါတယ
်
ပါကြတဲ့မြင်းနယ်မှာလည်းအိမ်ရင်းသပိတ်ပြုလုပ်ပြီးဆန္ဒထုတ်ဖော်ခဲ့ကြပါတယ်။စကိုင်းတိုင်းမုံရွာဘက်မှာတော့ဒီကနေ့မနက်ပိုင်းက မုံရွာတက္ကသိုလ်ကျောင်းသူကျောင်းသားတွေဦးဆောင်ပြီးတောင်တန်းပြည်မှညီညွတ်ကြပြီးဆိုတဲ့ခေါင်းစည်းစာတမ်းတွေကင်ဆောင်ပြီးအမှတ်16တက်ဆွဲထားတဲ့နေရာနာမှာလှည့်လည်ဆန္ဒပြခဲ့ကြပါတယ်။မုံရွာမြို့ပင်မတပိတ်စစ်ကြောင်းကလည်းမုံရွာကိုလုံးဝအုပ်ချုပ်ခွင့်မရစေရဆိုတဲ့ခေါင်းစည်းစာတမ်းတွေကင်ဆောင်ပြီးဆန္ဒပြကြပါတယ်။မုံရွာမြို့ပြည်သူ့ကာကွယ်ရေးအဖွဲ့ဖွဲ့တော်ကိုအားပေးတဲ့လှုပ်ရှားမှုတွေလည်းလုပ်ခဲ့ကြတယ်လို့မုံရွာတပိတ်ခေါင်းဆောင်တဦးကပြောပါတယ
်။အဓိကတော့ကျွန်တော်တို့ဒီတပိတ်ကော်မတီကတော့သူတို့အတိုင်းပဲပေါ့နော်။အဓိကဒီအကျဉ်းသက်လှုပ်ရှားမှုကိုသူတို့ကတော့ဆက်လက်ပြီးတော့ဒီလက်မတွေပေါ်မှာပြသွားပါပေါ့နော်။ဒီကျွန်တော်ဒီပြည်သူ့ကကွေတက်ခွေရတာလဲသူတို့ထုတ်ပြန်ထားတဲ့ကြီးရဲ့စစ်ထဲမှာပါတဲ့အတိုင်းပဲပေါ့နော်ဒီကျွန်တော်တို့ငါဒီပါလဲဆိုတော့ဒီကျင်းဝတ်ဒီပြည်ချင်းနီဗာကွန်ဗင်းရှင်းတော့အဲ့ဒါတွေလိုက်နာပြီးတော့ဒီပြည်သူလူထုရဲ့အသက်အိုးအိမ်စီးစိမ်ကိုကာကွယ်ဆောက်ရှောက်ဖို့အတွက်ကျွန်တော်တို့ဒီတက်နိုင်တဲ့နည်းလမ်းတွေနဲ့ဟာလုပ်ဖို့ပဲပြင်ဆင်နေရပါတော့တစ်ဖက်နဲ့တစ်ဖက်ကတော့အပြန်အလှန်တော့အထောက်အကူပြုရပြဟုတ်ကဲ့လား
စကိုင်းတိုင်းမုံရမြို့တစ်ဖက်ချမ်းမှာရှိတဲ့ဆလင်းကြီးမြို့နယ်နဲ့ရင်းမပင်မြို့နယ်တွေကရွာပေါင်း20ကျော်စုပေါင်းပြီးဆန္ဒပြတဲ့သူတွေကလည်းနေ့စဉ်မပြတ်ချီတက်ဆန္ဒပြနေကြတာပါလူမှုလုံခြုံရေးအတွက်လည်းဆက်ပြီးလှုပ်သွားမယ်လို့ရွာပေါင်းဆောင်တပိတ်စီကြောင်ရဲ့ဥဆောင်ကော်မတီအဖွဲ့ဝင်တဦးကပြောပြပါတယ
်အဲအားတစ်ဆောင်ကန်းနဲ့ကျွန်တော်တို့ရွာပေါင်းဆောင်တပိတ်စီကြောင်ကိုကျွန်တော်ဒီနေ့69ရက်မြောက်ဖြစ်ကျွန်တော်တို့ချီတက်ပါတယ်အဲ့ကျွန်တော်ဆလင်းကြီးမြို့နယ်ကောင်နောက်ချမ်းနဲ့ကျမပင်မြို့နယ်အခြေခံကြီးရွာတွေစုပေါင်းပြီးတော့ကျွန်တော်တို့ဒီနေ့89ရောင်မြောင်းတွေကျွန်တော်ဆက်လက်ထွက်သွားတယ်ခင်ဗျာ
ကျွန်တော်တို့ကမောဝပတိန်လမ်းဘေးကကြီးရွာတွေဖြစ်တဲ့အတွက်လမ်းမထက်တွေကိုရက်တက်နိုင်ကြများဆက်လက်ပြီးတော့ကျွန်တော်တို့ခြေတက်ပါမယ်ပြီးရင်ကျွန်တော်တို့ဒီဒီလူလူသပိတ်တိုက်ပွဲတွေဟာနောက်ဆုံးဖြစ်လက်နက်ကန်တော်လိုင်းကြီးကိုမဆင်နွှဲစဉ်ကာလတည်ရနိုင်ကြများတော့ဆက်လက်ပြီးတော့ကျွန်တော်တို့ခြေတက်သွားမယ်ပြီးလို့ရှိရင်ဒီလူလူတပိတ်တိုက်ပွဲတွေရဲ့အရေးပါမှုကိုဆက်လက်ပြီးလှုပ်ဆောင်ကြည်လန်းနဲ့ဘယ်လိုမျိုးတော့အခက်အခဲအတားအဆီးတွေရှိပြီလေကျွန်တော်တို့လူလူအေရလည်းကျွန်တော်တို့တော့မှယုံကြည်စွာနဲ့လိုက်ပါနေပြီဖြစ်တဲ့အတွက်ဒီလူလူရဲ့လုံခြုံရေးကိုကျွန်တော်တို့စနစ်တကျဒီတပိတ်ကော်မတီတွေနဲ့စုဖွဲ့ပြီးတော့ဆက်လက်ချီတက်တော့မှာပါခင်ဗျာ
မန္တလေးမှာလည်းကျောင်းသားတမကတပိတ်စစ်ကြောင်းတွေတပ်ပေါင်းစုတပိတ်စစ်ကြောင်းတွေလူငယ်တွေဥဆောင်တဲ့မျိုးသိန်းတပိတ်စစ်ကြောင်းတွေဒီကနေ့ချီတက်ဆန္ဒပြခဲ့ကြပါတယ်ပြည်သူတွေအကြောက်တရားတွေမရှိကြဘို့နှိုးဆော်တိုက်တွန်းခဲ့ကြတယ်လို့မန္တလေးတပိတ်စစ်ကြောင်းမှာပါဝင်သူတဦးကပြောပါတယ်
ဟိုကောင်းစင်နေရတော့တရက်နဲ့တရက်တော့ဟိုပုံစံတော့မတူပါတခါကြီးကလည်းထတ်တာလည်းရှိတာပေါ့ဒါမင်းနဲ့ကျွန်တော်တို့ကဟိုရောက်သွားတဲ့ရက်ဒေတာတွေမှာပေါ့နော်ပြည်သူကိုကျွန်တော်တို့အတက်နိုင်ဆုံးမကြောက်တရားတွေကျွန်တော်တို့တို့ပြေးပါတယ်အဲ့ဒီအပေါ်မှာကျွန်တော်တို့သိရတဲ့အတိုင်းဒါကတော့ကျွန်တော်ပြန်မြင်ရတဲ့အတိုင်းဒါပြည်သူတော်တော်များများထွက်လိုက်တဲ့ဆူတွေကိုရောက်တဲ့နေရာမှာပြန်ထွက်ပူးပေါင်းပါဝင်ကျွန်တော်တို့တွေ့ရပါတယ်အဲ့တော့ကျွန်တော်တို့ကတောင်တန်းဒေသတွေကိုပြည်သူနဲ့ message ပေးရင်လည်းကျွန်တော်တို့ပြေးပါတယ်တကယ်လို့ဒီမြို့ပေါ်မှာဖြစ်တဲ့စိုးရိမ်တွေကဖြစ်နေတဲ့နေရာမျိုးတွေကျွန်တော်တို့ရှိရင်လည်းအဲ့လိုစိုးရိမ်တဲ့နေရာမျိုးမှာစိုးရိမ်စိတ်တွေဒီပြန်ပြောရင်မဖြစ်ပေါ်ဘူးလေကျွန်တော်တို့အကောင်းဆုံးဆုံးပြန်ပြောရင်တော့လူလူနဲ့တသားတည်းရှိတဲ့ message မျိုးတွေကျွန်တော်အတက်နံဆုံးကြိုးစားပြီးဆောင်ရွက်ပေးပါလေခင်ဗျာ
အလားတူဒဝဲဖားကန့်မိုးကောင်းမုံရွာပေါင်းစတဲ့မြို့နယ်တွေမှာလည်းပုံစံမျိုးစုံနဲ့ဆီယနာသိမ်းမှုကိုစန့်ကျင်ဆန္ဒပြခဲ့ကြပါတယ်ဒီကနေ့ဆန္ဒပြပွဲတွေကိုတော့ဖြိုခွဲဖမ်းဆီးခံရတဲ့တရင်တွေမကြားရပါဘူးဆီယနာသိမ်းပြီးတဲ့နောက်ဆန္ဒပြပွဲတွေမှာတက်တက်ကြွကြွပါဝင်ခဲ့လို့ပြီးခဲ့တဲ့ဧပြီလ12ရက်နေ့ကပုံမှန်55ကကြီးနဲ့ဖမ်းခံခဲ့ရတဲ့မြန်မာနိုင်ငံရုပ်ရှင်အစည်းအဝေးရဲ့ဥက္ကဋ္ဌဟောင်းဥစဉ်ဝိုင်းဒီကနေ့ပြန်လဲလွတ်မြောက်လာပါတယ်သူပြန်ပြီးတော့လွတ်မြောက်လာတဲ့အကြောင်းကိုတော့ဥစဉ်ဝိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာအကောင့်နဲ့တားဖြစ်သူမင်းမော်ကွန်ရက် Facebook အကောင့်တွေမှာရေးသားထားပါတယ်မေလ23ရက်နေ့ကစစ်ကောင်စီတပ်တွေဖမ်းခံခဲ့ရတဲ့အဆိုတော်အေတင်ချိုဆွေလည်းဒီကနေ့ပြန်လဲလွတ်မြောက်လာပါတယ်အာနာသိန်းစစ်ကောင်စီကဖေဖော်ဝါရီလ1ရက်နေ့အာနာသိန်းစင်ကဆလုအခုချိန်ထိဖမ်းဆီးခံထားရသူပေါင်း 4,800 နီးပါးရှိနေပါတယ်စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့အာဆီယံအထူးကိုယ်စားလှယ်အဖွဲ့နေပြည်တော်မှာဂျွန်လ4ရက်နေ့တောက်ကြနေ့ကတွေ့ဆုံဆွေးနွေးခဲ့စဉ်ကဖမ်းဆီးထားတဲ့နိုင်ငံရေးအကျဉ်းသားတွေအလုံးကိုပြန်ပြီးတော့လွှတ်ပေးဖို့အာဆီယံအထူးကိုယ်စားလှယ်တွေဘက်ကတောင်းဆိုခဲ့ကြောင်းကိုလည်းအာဆီယံအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ရှင်
။မဆွမွန်ပြောပြပေးခဲ့တာပါခင်ဗျ။အခုဆက်ပြီးတော့စစ်ကောင်စီနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရဲ့တိုက်ပွဲအခြေအနေတွေကိုပြောပြချင်ပါတယ်။အနာသိမ်းထားတဲ့စစ်ကောင်စီရဲ့တပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်တွေအကြားရှမ်းပြည်နယ်၊ကယားပြည်နယ်နဲ့ချင်းပြည်နယ်တွေမှာတိုက်ပွဲတွေဆက်ဖြစ်နေပါတယ်။မိုးပြဲမျိုးကတိုက်ပွဲတွေကြောင့်အိမ်တချို့မိလောင်ခဲ့ပါတယ်။မင်းတပ်ဖက်မှာတော့အင်အားနဲ့ထိုးစစ်ဆင်တိုက်ခိုက်နေပါတယ်။တိုက်ပွဲအခြေအနေတွေကြောင့် VOA မြန်မာပိုင်းသတင်းတောက်နိုင်ခွင့်အင်အားသတင်းပေးပို့ထားပါတယ်ခင်ဗျာ
။ရှမ်းပြည်နယ်မိုးပြဲမျိုးနဲ့ချင်းပြည်နယ်မင်းတပ်မျိုးနယ်တို့မှာစစ်တပ်နဲ့ဒေသခံလုံခြုံရေးအဖွဲ့တွေကြားပြစ်ခတ်တိုက်ခိုက်မှုတွေဆက်ရှိနေပါတယ်။မိုးပြဲမြို့မှာဒီနေ့ဇွန်လ9ရက်နေ့ဖြစ်နေတဲ့တိုက်ပွဲကြောင်းမိုးပြဲမြို့ခံတူကအခုလိုပြောပြပါတယ
်မိုးပြဲဒီရဲ့မနေ့အနေထားကတော့နားမြင့်တော်တော်ပြစ်ခတ်တော့ရှိတယ်တနင်္ဂနွေနေ့မှာဆက်ဖြစ်တဲ့ပြစ်ခတ်ကြတဲ့ဘူဂျိုင်းဆန်နီက တခါချာဟိုလေးနဲ့ကြည့်တယ်တော့ဇန်နီယာတည်တယ်နန္နိုင်ဒီဆက်ကြမ်းမှာကဟိုအဆက်အဆက်ကြတော့ဇန်နီယာလည်းအဲအပြန်တော့ကြည့်ခဲ့တဲ့ပုံမျိုးတော့ရှိတယ်
ဆွန်လာ6ရက်လေးကလည်းမိုးပြင်းမြို့မှာပြေခန့်တက်ကတ်မှုတွေကြောင့်နေအိမ်တချို့မီးလောင်ပျက်စီးခဲ့ပါတယ်။ဖဲခူမြို့မှာတော့ခရီးရန်ဖျားရှိခိုးကြောင့်တချို့ထိခိုက်ပျက်စီးခဲ့တဲ့အခြေအနေကိုနောက်ဆက်မြို့ခံတယောက်ကပြောပါတယ
်။မိုးပြင်းချက်မှာတော့ကိုယ်ဖြစ်တဲ့မင်းရဲ့ပြည်တော့အဲမီးလောင်ဒီခုံလုံးရှိတော့ပါဘူး။မိုးပြင်းဖျားကြောင့်စစ်တပ်ကတော့ဆက်ထားတော့ပေါ့။အကောင်ကတော့ဒီနေ့ကြည့်ကြလို့ပြောရမယ်။လက်ကဖျားအဝင်းဝင်းချက်မှာအခြေရဘူးပေါ့။ဒီနေ့ကြည့်တော့ကြား
ဖဲခုံမြို့ကြီးရောဘလူစူတောင်းပြည်လွတ်မဲ့တော်ဖရာရှိခိုးကျောင်းသားမှာလက်လက်ကြီးကြီးကြားရောက်ပောက်ကွဲခဲ့လို့ထိခိုက်ပျက်စီးမှုရှိခဲ့ပါတယ်။မိုးပြင်းမြို့တွင်ဇွန်လ6ရက်နေ့ကတိုက်ပွဲတွေတွင်စစ်တပ်ဘက်ကဒေသခံတွေကိုလူသားတိုင်းတွင်အုံပြုတာနေအိမ်တွေကိုမိရှုဖျက်ဆီးတာပြုလုပ်ခဲ့တယ်လို့ဂရင်းနေမျိုးသားကာကွယ်ရေး KPDF ဖွဲ့ကထုတ်ပြန်ထားပေမဲ့ VOA ကတီးခြားသည်ပြုလို့မရပါဘူး။စစ်ကောင်စီကမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူး။ရှမ်းပြည်နယ်တောင်ပိုင်းကမိုးပြင်းမြို့မှာမေလ23ရက်နေ့ကစပြီးနှစ်ဖက်ကြားတိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပါတယ်။တခါကယားပြည်နယ်ဒီမော့ဆူမြို့မှာလည်းမနေ့ကတိုက်ပွဲကြောင့်နေအိမ်တွေမိလောင်ခဲ့ပါတယ်
။ဒီတိုက်ပွဲဖြစ်လိမ့်ကလို့ဆိုတော့ကျွန်တော်ရှင်းလို့ရတယ်။ဘာလို့လဲဆိုတော့ပါဝင်နေပုံရဲ့မျိုးစုံကဖြစ်ချောင်းမတက်ချင်းဒီဖြစ်ပေါ်တယ်လို့မျိုး
မနေ့တုန်းကဒီမော့ဆူမြို့တွင်ပြေကပ်မှုမှာတော့စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပြေကပ်မှုကြောင့် VDF ဖွဲ့ဘက်ကတအူးကြဆုံးပြီးနှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ကရင်နီမျိုးရာကာကွယ်ရေး KNDF ပြန်ကြားရေးဖွဲ့ကထုတ်ပြန်ပါတယ်။ဧပြီလကတည်းကတိုက်ပွဲတွေဆက်ဖြစ်နေတဲ့ချင်းမြင့်နယ်မင်တပ်မျိုးဘက်မှာတော့မင်တပ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ CDF ရှိတဲ့နေရာပေါ်စစ်တပ်ကစစ်ကြောင်း၃ကြောင်းနဲ့ထိုးစစ်ဆင်လို့မနေ့ကတိုက်ပွဲဖြစ်ပွားခဲ့တယ်လို့မင်တပ် CDF ခေါင်းဆောင်လူကပြောပါတယ်။
မနေ့ကပြစ်တာတော့နေရာကဖယားသခိုင်းရဲ့ရှက်ရဲ့နောက်တနေရာကရေရော့နဲ့လုံရှက်အဲ့ရောနေရာကတော့ကတ်နေတာပေါ့နော်စစ်တပ်ကနဲ့တပ်ဖြတ်ပြီးတော့သုံးနေရာကိုသုံးရွာမှာစစ်စစ်တဲ့နေရာမှာစစ်တပ်ကစုစုပေါင်း50လောက်ကြားတယ်လို့ပြောတယ်တရားကြားတဲ့လူတော်တော်များတယ်လို့ပြောတယ်ဒီလူဖက်က3ယောက်ကြားတယ်တရားရတဲ့လူကတော့20လောက်ရှိတယ်ဒီလူဖက်ကပေါ့နော်
မနေ့ကတိုက်ပွဲမှာစစ်တပ်ဘက်ကထိခိုက်ကြဆုံမှုများတယ်လို့မင်းဒစီဒီအက်ဖွဲ့ကပြောပေမဲ့ VOA အနေနဲ့သိချာသိမပြုတ်နိုင်သေးပါဘူး။တိုက်ပွဲကြောင့်နီးနားမှာရှိတဲ့ကီးတာရွာနဲ့ခွဲလုံရွာကစစ်ဆောင်ရွာကရွာသားတွေစခန်းကနေထပ်မံထွက်ပြေးနေရတယ်လို့သူကဆိုပါတယ်။မင်းဒမြို့နယ်မှာဧပြီလ24ရက်နေ့ကစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြသူတို့ကိုစစ်တပ်ကဖမ်းဆီးခဲ့တာကြောင့်စစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်တွေအပြန်အလှန်ပြစ်ကတ်မှုတွေစတင်ခဲ့တာပါ။မေလ23ရက်နေ့ညပိုင်းမှာစစ်အုပ်ချုပ်ရေးထုတ်ပြန်ခဲ့ပြီးနောက်ပိုင်းစစ်ကောင်စီဘက်ကအပြင်းထန်ထိုးစစ်ဆင်မှုတွေကြောင့်မင်းတပ်မျိုးကပြည်သူ14ပါးလောက်ဟာစစ်ဘေးသိမ်းရှောင်နေရပါတယ်ခင်ဗျာ
။နိုင်ငံရေးပြောပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့ကချင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုလည်းကြည့်အောင်ပါ။ကချင်ပြည်နယ်ဗမော်ခရိုင်ဒေါ်ဖုံးရံမြို့နယ်အတွင်းမှာဒီကနေ့ဇွန်လ9ရက်နေ့မနေ့ကတပ်မတော်ရဲ့စီရင်တန်းကိုကချင်လက်နက်ကိုင် KIA ကကြားပြတ်တက်ခတ်ခဲ့သလိုအရင်ရက်တွေကလည်းအင်ဂျန်ရံမြို့နယ်ဘက်မှာအလားတူတက်ခိုက်တာတွေရှိခဲ့ပါတယ်။တိုက်ပွဲတွေဟာကချင်ပြည်နယ်နေရာဒေသအတော်များများမှာဖြစ်ပွားနေပြီးတိုက်ပွဲကြောင့်ဒေသခံတွေဟာတောင်ယာစပားစိုက်ပျိုးဖို့အတွက်အခက်ကြုံနေရပါတယ်။ရန်ကုန်ကလာတဲ့ကချင်ပြည်နယ်ကနောက်ဆုံးအခြေအနေတွေကိုတော့ကိုညင်းညန်းကပြောပြပါမယ်ခင်ဗျာ
။ကချင်ပြည်နယ်အတွင်းစစ်ကောင်စီတပ်တွေနဲ့ KIA ကချင်လက်နက်ကိုင်အဖွဲ့အစားမတ်လကစတင်ခဲ့တဲ့တိုက်ပွဲတွေဟာမြောက်ဘက်ပိုင်းပူတာကိုတနိုင်းကစတင်ပြီးဗမော်ရွှေကူမိုးမောက်မန်စီနဲ့ဖားကန့်စတဲ့မြို့နယ်တွေအထိဖြစ်ပွားနေသလိုစကိုင်းတိုင်းဒေသကြီးနဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသအထိပါပြန့်နှံ့လာနေတာပါဒီကနေ့မနက်10နာရီလောက်ကတော့ဗမော်ခရိုင်မိုးမောက်ဘက်ကတက်လာတဲ့စစ်တပ်ရဲ့ရင်တန်းကိုဒေါ်ဖုံရံမြို့နယ်အတွင်းမှာ KIA ကကြားဖြတ်တိုက်ခိုက်ခဲ့တယ်လို့တိုက်ပွဲဖြစ်ပွားရာအနီးကဒေသခံတဦးက VOA ကိုပြောပါတယ
်ဒီနေ့တော့ဒီတပ်ကနဲ့ဒေါ်ဖုံရံတပ်ကိုရိတ်ခေါ်ပို့တာလေဟိုရင်ကိုတောင်မှဒီဝင်ပိုက်တာလေကမဒီမနေ့ဒီလောက်ကနေ7နာရီကျော်7နာရီထူခါနီးတနင်္ဂနွေလောက်ပေါ့ပိုက်တော့ထင်းခဲတော့ဘာမှတော့ကြားရတယ်ဘူးဆိုတာ
မိုးမောင်းတဲ့ဒေါ်ဖုံရံမြို့နယ်တွေအတွင်းမှာစစ်ကောင်စီဘက်ကစစ်ရင်အားတွေတိုးချဲ့ချထားသလိုဒီလ3ရက်နေ့ကလည်းဦးထရန်အနီးမှာစစ်ရင်တန်းကို KIA ကကြားဖြတ်တိုက်ခိုက်တာတွေလုပ်ခဲ့ပါတယ်ပြီးခဲ့တဲ့မတ်လအတွင်း KIA ကမြကြီးနားဗမော်ကားလမ်းအနီးကစီရေးရအရေးကြီးတဲ့အလွန်ပွန်စခန်းကိုတိမ့်ပိုက်ခဲ့ပြီးတဲ့နောက်ဒီဒေသအတွင်းမှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တာပါအလွန်ပွန်စခန်းပြန်လည်တိမ့်ယူနိုင်ရေးအတွက်စစ်ရင်အားတိုးမြင့်လာနေတာကြောင့်မကြမီတိုက်ပွဲကြီးတွေဖြစ်လာမယ်လို့ဒေသခံတွေကခန့်မှန်းနေကြပါတယ်မိုးမောင်းတဲ့ဒေါ်ဖုံရံမြို့နယ်အတွင်းစီရေးတင်းမာမှုတွေမြင့်တက်နေချိန်မှာပဲမြင်းစုံအထက်ပိုင်းအင်ဂျန်ရံဘက်မှလည်း ဒီအပိုင်းတွင်တိုက်ပွဲတွေခက်စိတ်စိတ်ပြန်ဖြစ်လာနေကြောင်းအင်ဂျင်နီယာဒေတာကန်တယောက်ကပြောပါတယ
်အခုလည်းတူတက်ဖြစ်နေတာတဲတဲနဲ့လောင်းလောင်းတဲ့မဖြစ်နေတာဒီထောင်းနောက်မှအဆက်ပေါ့ဒီကပ်ကဈာန်မှန်နဲ့တက်ပြောင်းခေါ်ဟောလမ်းမှာပိုပြေးနေတဲ့တုံ့ပြန်ပါဗျာတော့ဖြစ်ကြတော့အခုဒီနေ့ရချင်းပြီးကြောင်းဟောမှာဂျာနေတဲ့ဒီကလေးတော်ရမှာပဲရှိနေတာအဲကုန်ငောင်ကျေးရမှာပါဆိုင်နေသူမှတချို့တွေကအင်ဂျင်ကြရလေအဲဒါကျွန်တော်ကြောက်ဘူးလားပြည့်ကြိုက်လို့ဆိုတော့ဒီခါနဲ့အဲသူကကြောက်ပြီးမှပဲတော့တယ်မှာပဲပုံနေကြတာပေါ့အေးဘောထိုးနေကနေတော့အဲလမ်းပြည့်ကြိုက်တာဒီနေ့အကြည့်ပဲအခုလည်းမဖြစ်သေးဘူ
းမတ်လကတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်အင်ဂျင်ရဲ့မြို့နယ်ကဒေသခံ400လောက်ဟာညကြီးနာမြို့အနီးကပလနာကျေးရွာကစစ်ဘေးဒုက္ခတဲ့စခန်းမှာတင်းရှောင်နေရတာပါအခုလိုမိုးရွာဒီမှာနေရပြန်တောင်ရစဘာဆိုင်ဖို့ပြင်ဆင်နေချိန်တိုက်ပွဲတွေဖြစ်ပွားပြီးလမ်းပိတ်လိုက်တာကြောင့်ဒုက္ခတဲ့စခန်းကိုပြန်မလာနိုင်ဖြစ်နေကြတာပါ။လက်ရှိတိုက်ပွဲတွေကြောင့်တောင်ရစဘာဆိုင်ဖို့အတွက်စိုးရိမ်နေရကြောင်းလည်းအခုလိုပြောပါရယ်
။ဒီ၆လပိုင်းလက်ဆန်းတဲ့ကနေတော့စိုက်လို့အချိန်ပေါက်ပြီးဂျုံလာမကုန်ဖြစ်တော့စိုက်လို့ရတယ်။အခုချိန်တော့စိုက်လို့အချိန်ပေါက်ရမလား။ဒီလိုလေဒီတိုက်ပွဲဖြစ်တော့မလားဒီလိုတော့မသိဘူး
။စီရဲတင်းမာမှုတွေရှိနေတဲ့မိုးမောက်မြို့နယ်ဘက်မှာလည်းတောင်ရဆိုင်ဖို့အခက်ကြုံနေရကြောင်းတိုက်ပွဲဖြစ်ပွားရနေရကဒေသခံတဦးကအခုလိုပြောပါရယ
်။ဘယ်လိုလဲလေလုံရမလားမလုံရဘူးလားဒီမှာဆင်းရဲနေတယ်လုံရမလို့မလုံရမလို့လို့နဲ့ဒီမှာတယောက်နဲ့တယောက်ညှင်းနေကြတာပေါ့လုံကြည့်မှလည်းခေါင်းသွားရင်တော့နောက်ညှင်းအတွက်စဖို့အတွက်နေချင်ဒီညှင်းမလုံလိုက်ရင်တော့ဆရာကြီးနောက်နေတော့တအားဒုက္ခရောက်ပြီနဲ့စဖို့လေးတော့လုံရမှာချင်တယ်ဒီလောနေရလေကျွန်တော်တို့လား
မိုးမောင်းမြုံနယ်အတွင်းကဒေသခံတွေဟာစစ်ရှောင်စခန်းတွေကိုတင်းရှောင်နေရဆဲဖြစ်ပြီးတော့ပြီးခဲ့တဲ့လကလည်းသူတို့စိုက်ပျိုးထားတဲ့မြေပဲကင်းအများစုကိုအချိန်မီမရိတ်သိမ်းနိုင်တာကြောင့်ပျက်စီးဆုံးရှုံးခဲ့ရပါတယ်။ကုညီကယ်ဆယ်ရေးဆောင်ရွက်နေသူတွေကတော့မိုးမောင်းမြုံနယ်အတွင်းမှာစစ်ဘေးရှောင်ပြည်တွင်းဒုက္ခသည် 9,000 ကျော်လောက်ရှိမယ်လို့ခန့်မှန်းထားတာပါ။ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာစစ်ကောင်စီတပ်တွေနဲ့ KIA အကြတိုက်ပွဲတွေဖြစ်ပွားနေချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ဘက်မှာလည်းဒီလ9ရက်နဲ့6ရက်ကစပြီးစစ်တပ်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေအကြတိုက်ပွဲတွေဖြစ်ပွားခဲ့ကြောင်း MNDAA ကိုကန့်လက်နက်ကင်အဖွဲ့ကတင်ထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုညင်းညံပြောပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့ကုလသမဂ္ဂဆိုင်ရာမြန်မာတပ်မတ်ကြီးရဲ့မင်းကွန်းကောင်းလို့ချက်ကိုတင်ပြကြပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းရတဲ့အဓိကအကြောင်းရင်းတွေတဲ့ဒေါန်ဆွန်စုကြည်ဦးဆောင်တဲ့အရာသားဆိုရလက်ထက်အရှင်အဟုန်နဲ့ဆောင်ရွက်လာတဲ့အာဂရီလိုက်စားမှုတက်ဖြည့်ရေးကြောင်းသူတို့ရဲ့စီးပွားရေးလုပ်ငန်းကြီးတွေထိခိုက်လာမဲ့အနေရကိုစစ်တပ်ကကာဝယ်ဖို့ဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးဦးကျော်မိုးထွန်းကပြောကြားခဲ့ပါတယ်။နယူးယောက်ကုလသမဂ္ဂအထွေထွေညီလာခံမှာဇွန်လ3ရက်နေ့ကပြုလုပ်တဲ့ကမ္ဘာလုံးဆိုင်ရာအာဂရီလိုက်စားမှုတက်ဖြည့်ရေးအစည်းအဝေးအတွင်းတပ်မတ်ကြီးဦးကျော်မိုးထွန်းပြောကြားတဲ့မိန့်ခွန်းထဲမှာအဲ့ဒီလိုမိမောင်းထိုးပြသွားခဲ့တာပါ။တပ်မတ်ကြီးရဲ့မိန့်ခွန်းကိုမှအင်ဂျင်နီယာကကောင်းလို့တင်ပြထားပါတယ်ခင်ဗျာ။
အာဂရီလိုက်စားမှုကာကွယ်တိုက်ဖြတ်ရေးနဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်မှုမြင့်တင်ရေးဆိုင်ရာစိန်ခေါ်မှုများနဲ့ဆောင်ရွက်မှုတွေအတွက်ကုလသမဂ္ဂထွေထွေညီလာခံအထူးမျက်နှာစုံညီအစည်းအဝေးကိုနယူးယောက်ကုလသမဂ္ဂဌာနချုပ်မှဂျွန်လ2ရက်နေ့ကနေ4ရက်နေ့အထိကျင်းပခဲ့တာပါအဖွဲ့ဝင်နိုင်ငံပေါင်း193နိုင်ငံကကိုယ်စားလှယ်တွေတက်ရောက်ဆွေးနွေးရမှာမြန်မာနိုင်ငံကိုစားကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးကျော်မိုးထွန်းကအာဂရီလိုက်စားချိုးဖောက်နေတဲ့ဆရာနာရှင်တွေဟာသူတို့အာဏာအတွက်စစ်တပ်ကိုအလွဲသုံးစားလုပ်နေကြောင်းအခုလိုပြောကြားခဲ့ပါတယ
်။ My country Myanmar has experienced decades of military dictatorship.
ကျွန်တော်နိုင်ငံဖြစ်တဲ့မြန်မာနိုင်ငံမှာဆယ်စုနှစ်ပေါင်းများစွာပြည်သူတွေရဲ့ဘဝဟာနေ့စဉ်ကြောင်ရွံ့မှုတွေလွှမ်းမိုးနေရပြီးအာဂရီလိုက်စားမှုကျူးလွန်နေတဲ့ဆရာနာရှင်အုပ်ချုပ်မှုကိုရင်ဆိုင်ကြုံတွေ့ခဲ့ရပါတယ်။ဆရာနာရှင်တွေဟာသူတို့ရဲ့ကိုကြိုးစည်းဝါးအာဏာအတွက်စစ်တပ်အဖွဲ့အစည်းကိုအလွဲသုံးစားပြုခဲ့တာပါ။တိုင်းပြည်ရဲ့များပြားလာတဲ့တဘာဝတန်ရာဇာတတွေကိုလည်းသူတို့ရဲ့ကိုကြိုးစည်းဝါးအတွက်ခေါင်းပုံဖျက်ယူခဲ့တာကြောင့်အများပြည်သူတွေရဲ့လူမှုဖူလုံရေးအကျိုးခံစား권တွေထိခိုက်ခဲ့ရပြီးမညီမျှမှုတရားမျှတခြင်းမရှိမှုစတာတွေကိုလည်းဖြစ်ပေါ်စေခဲ့ပါတယ်လို့ပြောသွားတာပါအချင်းပြတ်ချစားတဲ့လုပ်ရက်တွေနဲ့တာဝန်ခံမှုကင်းမဲ့တဲ့ဆရာနာရှင်တွေရဲ့ကျူးလွန်မှုဟာမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးကိုပါထိခိုက်ခဲ့ကြောင်းတန်မတ်ကြီးဦးကျော်မိုးထွန်းကပြောပါတယ် ဒါပေမဲ့လည်းရွေးကောက်ခံအရက်သားအစိုးရအတွက်အာဂရီလိုက်စားမှုကိုအမြင့်ပြတ်ချေမှုန်းရေးဟာအမျိုးသားရေးရည်မှန်းချက်အဖြစ်ဆောင်ရွက်ခဲ့တယ်လို့သူကဆိုပါတယ်။အထူးသဖြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအနေနဲ့အာဂရီလိုက်စားမှုရဲ့အဓိကပြဿနာအရင်းအမြစ်ကိုဖြေရှင်းဖို့ဆောင်ရွက်ခဲ့ကြောင်းအချက်အလက်အထောက်အထားတွေနဲ့တမ်မတ်ကြီးကတင်ပြခဲ့ပါတယ်။ဒါကြောင့်အရက်သားအစိုးရလက်ထက်ကနေစစ်တပ်ကအာဏာလုယူခဲ့တဲ့အကြောင်းရင်းနေတဲ့သူတို့ရဲ့စီးပွားရေးလုပ်ငန်းကြီးတွေထိခိုက်လာမဲ့အန္တရာယ်ရှိလာနေတာကြောင့်ဖြစ်တယ်လို့တန်မတ်ကြီးဦးကျော်မိုးထွန်းကအခုလိုပြောကြားခဲ့ပါတယ်
။ In Myanmar under the civilian government the military views that
transparency and freedom of press တွင်မီဒီယာလွတ်လပ်ခွင့်ဟာသူတို့ရဲ့စီးပွားရေးလုပ်ငန်းအကျိုးမြတ်တွေအခွင့်အရေးတွေကိုဆုံးရှုံးစေတယ်လို့ယူဆခဲ့တယ်လို့လွတ်လပ်တဲ့သတင်းမီဒီယာတွေရဲ့အသားပေးစောင့်ကြည့်မှုခံနေရတယ်လို့စစ်တပ်ကမှတ်ယူခဲ့ပါတယ်။ဒါ့အပြင်အရက်သားအစိုးရရဲ့တာဝန်ခံမှုရှိစေရင်းနဲ့တရားဥပဒေစိုးမိုးရေးကြိုးပမ်းအားထုတ်မှုတွေဟာသူတို့ရဲ့အာဏာတည်မြဲရေးကိုချိန်ချောက်မှုတရားလို့ယူဆထားတာပါ။ဒါဟာ2022ခုနှစ်ဖေဖော်ဝါရီလတရက်နေ့မှာစစ်တပ်ရဲ့တရားမဝင်အာဏာသိမ်းမှုရဲ့အကြောင်းရင်းတစ်ရပ်ဖြစ်ပါတယ်လို့ပြောသွားတာပါ။ဒါ့အပြင်တရားမဝင်အာဏာသိမ်းစစ်ကောင်စီဟာမြန်မာပြည်သူတွေကိုပြစ်မှတ်ထားပြီးစနစ်တကျရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေကိုဆက်လက်ကျူးလွန်နေကြောင်းတမ်မတ်ကြီးကကုလသမဂ္ဂမှပြောကြားခဲ့ပါတယ
်။ As of today, more than 820 people including women, girls and children were murdered.
ဒီကနေ့အထိအမျိုးသမီးမိန်းကလေးနဲ့ကလေးတငယ်တွေအပါအဝင်လူပေါင်း120ကျော်ဟာတပ်ဖြတ်ခံခဲ့ရပါတယ်။အသက်ခံရသူတွေထဲမှာဖမ်းဆီးထိန်းသိမ်းခံထားရတဲ့ကာလအတွင်းနှင်းပန်းနှိပ်စက်ခံရမှုကြောင့်အသက်သေဆုံးတဲ့အထိဖြစ်ခဲ့ရပြီးကျွန်တော်တို့ရဲ့နိုင်ငံတော်သမ္မတနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့အခြားခေါင်းဆောင်အများအပြားအပါအဝင်လူပေါင်း4300ကျော်တရားမဝင်ဖမ်းဆီးထိန်းသိမ်းခံနေရဆဲဖြစ်ပါတယ်လို့အသံကြီးကပြောသွားတာပါ။စစ်ကောင်စီဟာသတင်းမီဒီယာလွတ်လပ်ခွင့်ကိုလည်းအပြင်းထန်ဖိနှိပ်ခဲ့ရမှာလွတ်လပ်တဲ့သတင်းမီဒီယာအဖွဲ့အစည်း၈ဖွဲ့ကိုပိတ်ပင်ခဲ့တယ်လို့ဖက်စီခံထားရတဲ့သတင်းသမားစုစုပေါင်း88ဦးရှိနေကြောင်းတမ်မတ်ကြီးကပြောကြားသွားပါတယ်။ဒါကြောင့်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့အာဂရီလိုက်စားမှုစန့်ကျင်ရေးကွန်ဗင်းရှင်းနဲ့အညီဆရာနာရှင်ကိုတော်လှန်စန့်ကျင်နေတဲ့မြန်မာပြည်သူတွေရဲ့ကြိုးပမ်းအားထုတ်မှုတွေကိုဝိုင်းဝန်းကူညီပေးကြဖို့တမ်မတ်ကြီးဦးကျော်မိုးထွန်းကသူရဲ့မိကုံးမှာမေတ္တာရက်ခံသွားပါရရှင
်။မအင်ဂျင်နိုင်ပြောပြခဲ့တာပါခင်ဗျာ။ View American တန်ကနေတနင်္လာနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။သောရရှင်များခင်ဗျာ။မြန်မာနိုင်ငံမှာလက်တလောဖြစ်ပေါ်နေတဲ့နိုင်ငံရေးပိဋကခပြည်လဲရေးဆောင်ရွက်မှုတွေအလွန်အမင်းနှိမ့်ကွေးနေတဲ့အပေါ်စိတ်ပျက်မိကြောင်းစင်ကာပူနိုင်ငံရဲ့ဝန်ကြီး Vivian Balakrishnan ကဒီကနေ့ပြောကြားလိုက်တယ်လို့စင်ကာပူအခြေစိုက် Channel News Asia သတင်းဌာနကကိုကပီ Writer သတင်းမှာဖော်ပြထားပါတယ်။စစ်ကောင်စီအနေနဲ့ဖမ်းဆီးထားတဲ့နိုင်ငံရေးအကျဉ်းသားတွေပြန်လုပေးပြီးနိုင်ငံရေးအရာအဓိပ္ပာယ်ရှိတဲ့တွစ်ဆုံဆွေးနွေးမှုတွေအခုချိန်ထိဖြစ်မလာသေးတဲ့အပေါ်တရုတ်နိုင်ငံခြုံချင်းမြို့မှာဒီကနေ့ကျင်းပတဲ့အာဆီယံနိုင်ငံရဲ့ဝန်ကြီးတွေရဲ့နဲ့တရုတ်အစိုးရတို့ရဲ့တွစ်ဆုံဆွေးနွေးမှုအတွင်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေပေါ်စိတ်ပျက်မိကြောင်းအာဆီယံဝန်ကြီးတွေကတညီတညွတ်ထဲသဘောထားပြခဲ့ကြတယ်လို့လည်းရိုက်တာသတင်းမှာဖော်ပြထားပါတယ်။အထူးသဖြင့်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာပြီးခဲ့တဲ့ဧပြီလ24ရက်နေ့ကကျင်းပခဲ့တဲ့မြန်မာရေးအာဆီယံအရေးပေါ်ဆွေးနွေးပွဲမှာရရှိခဲ့တဲ့အချက်၅ချက်ပါသဘောတူညီချက်တွေကိုအကောင့်တွေပေါ်ဖို့နှေးကွေးနေတဲ့ကိစ္စနဲ့ပတ်သက်လို့စင်ကာပူနိုင်ငံသားရေးဝန်ကြီးကသတင်းတောက်တင်နဲ့တွေ့ဆုံစဉ်ထောက်ပြခဲ့တယ်လို့ဆိုပါတယ်။တရုတ်နိုင်ငံချုံချင်းမြို့မှာဒီကနေ့ကျင်းပတဲ့အာဆီယံတရုတ်နိုင်ငံသားရေးဝန်ကြီးများအဆင့်အထူးဒီဝဲအတွင်းမြမအရေးကိုပါထက်သွင်းဆွေးနွေးခဲ့ကြတာဖြစ်ပါတယ်ခင်ဗျာအခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးပါဦးမယ်ပြီးခဲ့တဲ့ဇွန်လ1ရက်နေ့မှာဆက်ဖွင့်လှစ်ခဲ့တဲ့အခြေခံပညာကျောင်းတွေမှာအကြောင်းမျိုးမျိုးကြောင့်ကျောင်းတက်သူအရေးအတွက်အတော်နှင်းပါခဲ့ပါတယ်အာနာသိန်းကာလဖြစ်လို့အကြမ်းမဖက်တဲ့ CDM လှုပ်ရှားမှုမှာဆရာဆရာမတွေပါဝင်နေကြသလိုစီအုပ်ချုပ်ရေးကာလမှာကျောင်းမတက်တဲ့ကလေးတွေလည်းရှိနေတာပါဒါအပြင်စီအုပ်ချုပ်ရေးကာလမှာကြာရောက်တဲ့2021-20ပညာသင်နှစ်ရဲ့ပထမဆုံးရက်မှာတင်ကျောင်းအောက်ပဝရတွေမှာစစ်ကောင်စီတပ်ဖွဲ့ဝင်တွေဘက်ကလက်နက်ကင်ပြီးစောင့်ကြပ်ခဲ့တဲ့အကြောင်းတွေကိုဒီသတင်းပတ်ရဲ့သတင်းတောက်မဆုအစီအစဉ်ကနေပြောပြပါမယ်ခင်ဗျာ
ဒီနေ့ဟာမြန်မာနိုင်ငံရဲ့2021-20ပညာသင်နှစ်အတွက်တနင်္ဂနွေလုံးကအခြေခံပညာကျောင်းတွေစဖွင့်တဲ့နေ့ဖြစ်ပါတယ်။ဆရာနာသိမ့်ပြီးလေးလကျော်ကြာလာချိန်မှာစာသင်နှစ်ပြန်ရောက်လာတာလည်းဖြစ်ပါတယ်။ဒါပေမဲ့ဆရာနာသိမ့်မှုကိုစန့်ကျင်တဲ့အကြမ်းမဖက်တဲ့ CDM လှုပ်ရှားမှုမှာအခြေခံပညာသင်ဆရာဆရာမအတော်များများလည်းပါဝင်နေကြသလိုစီအုပ်ချုပ်ရေးကာလမှာကလေးငယ်တွေကိုကျောင်းမထားဘူးဆိုတဲ့အုတ်ထင်းသူတွေရဲ့လှုပ်ရှားမှုတွေလည်းရှိနေပါတယ်။ကျ
ောင်းပြန်ဖွင့်မဲ့ကာလမတိုင်ခင်ကတည်းကစာတင်ကြောင်းတွေအပါအဝင်နေရာတော်များများမှာပောက်ကွဲမှုတွေဖြစ်နေလို့ဒီပေါ်ဆိုရင်ပြီးကလေးငယ်တွေကိုကြောင်းမပို့ဖြစ်တဲ့မိဘတွေလည်းရှိနေတာပါဒီလိုအကြောင်းမျိုးမျိုးကြောင့်ကြောင်းစားဖွင့်တဲ့ပထမဆုံးနေ့မှာတင်တက်ရောက်သူနေပါခဲ့ပေမဲ့ကလေးငယ်ကိုယ်တိုင်ကကြောင်းပြန်တက်ဖို့အတွက်ဆန္ဒရှိနေလို့ဆိုရင်စိတ်နဲ့ကြောင်းပြန်ထားခဲ့ရတဲ့မိဘလည်းရှိပါတယ်
ခလေးကြောင့်အခင်ငယ်ဗျာနေရမနာမေဟဲ့နဲ့တမီကြောင့်ဖောင်းလာခလေးချင်းခလေးချင်းဆော့ဘာလို့မမီရကြောင့်အာလို့ပြောတယ်ဘင်းလို့မရအောင်ဆောင်းရတာမေရောဒီကခလေးရလေဟိုအဲ့မယ်ဘိုးပြောလိုက်ပြီလားဘိုးဟုတ်အဲ့ဒါအဲ့လေဆိုလို့သွားပြီးဖြစ်တယ်ညလို့ရောက်ကတည်းကလည်းငါပြီးသွားရင်ဒီကခဏတည်းခဏတည်းနဲ့ကိုယ်ပြောတယ်အမ်မတက်နဲ့လို့ပြောတော့ငူရိုးနေတယ်
လုံးကျုံရေးဆွေးရမှုတွေကြားကကြောင်းလာတက်တဲ့ကလေးငယ်တွေလည်းပုံမှန်ကြောင်းတက်ရက်တွေလို့တော့မဖြတ်တန်းကြရပါဘူး။ကြောင်းရှိမှာစစ်ကောင်စီတပ်ဖွဲ့ဝင်တွေဘက်ကလက်နက်ကင်စောင့်ကြံနေသလိုမုံစားစင်ချိန်မှာလည်းကြောင်းဝင်တွေမဆော့ရပဲကြောင်းကန်းထဲမှာသာမုံစားကစားရတာလို့ကြောင်းပြန်တက်နေတဲ့ကလေးငယ်တွေကသူတို့ရဲ့ပထမဆုံးကြောင်းဖွင့်ရဲ့အတွေ့အကြုံကိုပြောပါတယ်။ဒါ့အပြင်စီတီအမ်လှုပ်ရှားမှုမှာဆရာဆရာမအတော်များများပါဝင်နေလို့ကျောင်းသားနဲ့ဆရာအချို့မများတဲ့အခက်အခဲတွေလည်းကျောင်းတချို့မှာရင်ဆိုင်နေရပါတယ်။ပဲခူးတိုင်းဖြူးမြို့နယ်မှာဆိုရင် CDM လုပ်တဲ့ဆရာဆရာမအယောက်900တဲ့မင်းဲကိုစစ်ကောင်စီကအလုတ်ရနာလိုက်လို့ဆရာလိုအပ်ချက်တွေကိုကျောင်းပြန်ဖွင့်ချိန်အထိအစားမထိုးနိုင်သေးပါဘူ
း။ရင်းချီရ2400ပြန်တက်တာကျောင်းအတော့600လောက်ရှိတယ်။ဒါသူတို့အခုဆရာမရတော့ခေါ်လာတယ်ဆောက်လာတယ်ဟုတ်ကဲ့ဆရာရဲ့နေမှာဆောက်လာပဲဆရာရဲ့နေမှာဆောက်လာပဲမဟုတ်ဘူးအဲကြောင့်ကျွန်တော်တို့ကအဲဆောက်လာတယ်ကိုဆရာရောပို့လိုက်မှလေသူတို့ဘယ်လိုဆက်လုပ်မှာလဲကျွန်တော်တို့မသိသေးဘူး
စေချိုရဲ့ကာလမှာအာနာရှင်စနစ်ကိုတပိတ်မောက်ဆန့်ကျင်တဲ့အနေနဲ့ကျောင်းနေပြန်မတက်ဖို့ဆန္ဒပြတပိတ်တွေမှာပါဝင်စော်ဩနေပေမဲ့ရခိုင်ပြည်နယ်မှာတော့တပြည်နယ်လုံးအတိုင်းအတာနဲ့ကျောင်းပြန်တက်သူဥယေ3သိန်းခွဲကျော်ရှိခဲ့ပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့စာတင်နှစ်ကလည်းကိုဗစ်ရောဂါကြောင့်ကျောင်းပိတ်ခဲ့ရပေမဲ့အခုစာတင်နှစ်မှာတော့ကာယောဂါစီကန်းနေတဲ့အညီဖွင့်လှစ်ထားတယ်လို့ရခိုင်ပြည်နယ်ပညာရေးမှူးရုံးဒုတိယညွှန်ကြားရေးမှူးဒေါက်တာထွန်းထွန်းသိန်းကပြောပါတယ်
ကိုဗစ်စီမင်းကတော့နိုင်ငံတော်ကသတ်မှတ်ထားတဲ့ကိုဗစ်ဗာရှင်း 4.0 ပေါ့တုံးတော်တူတရားနဲ့ရှောက်ပေကွာမှာဟောဖြစ်ရမယ်တုံးဟောဖြစ်တဲ့ကမှာ4ပေကွာနဲ့တင်ကြရမယ်ဆိုတဲ့အကျွန်းတွေကိုဟိုပြီးနေပြီးနေဆောင်ရွက်ချက်တွေနဲ့ညီဆောင်ရွက်လျက်တုံးတက်လျက်ဘာလို့ဆိုရင် mask ကိုနော်နှုတ်ဟောပေါ့နှစ်ခုကြ face တစ်ခုကြနဲ့နေပြီးတော့ကအကုန်လုံးပေးထားတာရှိပါတယ်ဒီနေ့တုံးစာသင်ခန်းမှာတော့သူ့အနေနဲ့သူဒီနေ့တုံးသွားတဲ့ခါတော့သူ့အနေနဲ့သူ mask တထားတယ်ဖြစ်ချစ်တထားတာသူ့အနေနဲ့သူရှိနေပါတယ်လေ
ကိုဗစ်စီကန်းနေတဲ့အညီကြောင်းတက်ဖို့ဆောင်ရွက်ထားတဲ့ဆိုပေမဲ့စစ်တွေမျိုးတွေကကြောင်းတချို့မှာကြောင်းသားကြောင်းသူတော်တော်များများပါးစပ်နဲ့နှာခေါင်းစည်းတို့ကိုမတတ်ကြပါဘူး။ဒါအပြင်ကြောင်းဖွေရဲ့ပထမဆုံးနေ့မှာတင်ဆရာဆရာမတွေပါနှာခေါင်းစည်းတတ်တာမတွေ့ရဘူးလို့ကြောင်းသားမိဘတဦးကလည်းပြောပါတယ်။ရခိုင်ပြည်နယ်မှာတော့အခုပညာသင်နှစ်မှာမူလတန်းကနေအထက်တန်းထိကြောင်းအပ်ထားသူအရေအတွက်38,000ကျော်ရှိတယ်လို့ပြည်နယ်ပညာရေးမှူးရုံးရဲ့စီးရင်အရသိရပါတယ်။ပြီးခဲ့တဲ့ပညာသင်တန်းတုန်းကတော့ကျောင်းတက်သူစုစုပေါင်း 9,400 နီးပါးရှိခဲ့တာပါ။တနင်္ဂနွေလုံးအတိုင်းအတာအရကျောင်းအနှုံးနဲ့ကျောင်းတက်သူအရေအတွက်ကိုသိရဖို့ပညာရေးဝန်ကြီးဌာနကတာဝန်ရှိသူတွေစီ VOA နေနဲ့အချိန်ချင်းဆက်သွယ်ခဲ့ပေမဲ့ပြန်လည်ဖြေကြားတာမရှိခဲ့ပါဘူး။အခြေခံပညာရေးမှာတော့ဆရာစုစုပေါင်း 4,000 ခွဲကျော်ရှိပြီး 3,200 ကျော်ကခွင့်မဲ့ပြက်ကွက်နေကြောင်းစစ်အုပ်ချုပ်ရေးကောင်စီရဲ့ပညာရေးဝန်ကြီးဌာနကစည်းရင်းထုတ်ပြန်ထားပါတယ်။ဒီလိုနိုင်ငံတွင်းအခြေအနေတွေကြောင့်ကလေးငယ်တွေစာသင်ကားနဲ့ရှိရမယ့်အချိန်မှာတချို့ကျောင်းတွေမှာကျောင်းသားအရေအတွက်နည်းနည်းနဲ့တချို့ကျောင်းတွေမှာတော့ကျောင်းလုံးဝမတက်လို့တကားပိတ်ထားရတဲ့အထိဖြစ်နေတဲ့အခြေအနေတွေကိုဒီတစ်ပတ်ရဲ့သတင်းတော်မဆုအစီအစဉ်ကနေတင်ဆက်ပေးလိုက်ပါမယ်ခင်ဗျာ
။သတင်းတော်မဆုအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။အခုဆက်ပြီးစီးပွားရေးကဏ္ဍကိုတင်ပြပေးပါအောင်မယ်။တရုတ်လူမှုအသံတွင်အသက်ကြီးသူဥယျာဉ်မြင်းမြန်ဆန်းဆန်းတိုးလာနေတာကိုချိန်ညှိနိုင်ဖို့အတွက်တိုင်အောင်ကလေး3ယောက်အထိယူဖို့တရုတ်ကောင်ဆောင်တွေကမေလကုန်ပိုင်းမှာခွင့်ပြုလိုက်တာနဲ့အဲ့ဒီရဲ့နောက်ဆက်တွဲအကျိုးဆက်တွေအကြောင်း AP ရဲ့သတင်းဆောင်မကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမှတ်တင်ကြတဲ့ကတင်ပြထားပါရခင်ဗျာ
တရုတ်နိုင်ငံမြို့တော်ဘေကျင်းရဲ့အနောက်တောင်ဘက်ဒီယန်ရှင်းခရိုင်ကကန်ယူရှီယာနေ့စဉ်လူပေါင်း90ကျော်ကိုအခမဲ့တက်တက်လို့နေလဲစာချက်ကျွေးနေပါတယ်လေကွင်းနေကြကအင်းအသေးလေးတွေပဲရှိတဲ့ဒေသကနေမိုင်း60လောက်ဝေးတဲ့မြို့တော်ဘေးချင်းမှာသားသမီးတွေသွားပြီးအလုပ်လုပ်တာကြောင့်အထီးကျန်နေကြတဲ့လူကြီးတွေလာပြီးစားကြပါတယ်အသက်ကြီးပိုင်းတွေအတွက် Kendi Hilashigo Ditangtu, Ken Yushiga, Mandarin Tiopa Dazakane, Ekulu, Shimpia Bari. ဘဝရဲ့တည်ရဲ့အခက်အခဲကြောင့်တက်ကြီးပိုင်းပုံကူရီရဲ့တာသမီတွေဟာအဝေးမှာလှုပ်ရှားကြရပါတယ်အထူးကြံနေကြရတဲ့တက်ကြီးပိုင်းပုံကူရီနဲ့အများကြီးရှိပါတယ်တချို့ကဇနီးခင်ပွန်းတွေရှိကြပေမဲ့လည်းဆွေမျိုးအတိုင်းအဝိုင်းမရှိကြသူတွေလည်းများပါတယ်သူတို့ကဂရုစိုက်မှုကိုလိုချင်သလိုနှွေးနှွေးထွေးထွေးထမင်းစားခြင်းကြပါတယ်လို့ပြောခဲ့တာပါရေရှိရတဲ့နေရှင်တဲ့ဤကကွမ်းခွဲတကူတန်းနေကြတဲ့တက်ကြ ကန်ရဲ့သဟာစာတိုင်းနဲ့ပျော်ရွှင်မှုအိမ်စုတဲ့ကန်တင်းလေတစ်ခုအပါအဝင်ဖြစ်ပါတယ်။တရုတ်လူမှုအတိုင်းဝိုင်းတွင်မှာအသက်ကြီးသူတွေများလာတဲ့ကိစ္စကိုထိန်းညှိနိုင်ရတဲ့အတွက်မိသားစုတစုကိုကလေးနှစ်ယောက်ဖယ်ယူဖို့တရားဝင်သတ်မှတ်ချက်ကနေကလေးသုံးယောက်ထိယူနိုင်တယ်လို့တရုတ်အာဏာရပါတီကမေလ3ရက်နေ့မှာလျှော့ချပေးခဲ့ပါတယ်။ဒါပေမဲ့လည်းကလေးမွေးဖွားနှုန်းကကျဆင်းနေသေးပါ ထောင်ကိုရရှစ်ဆယ်ပြည့်နှစ်ကလေးကတအိမ်တောင်ကလေးတယောက်စီမင်းကိုတရုတ်မှာကျင်သုံးခဲ့ပြီး2015ခုနှစ်မှာတအိမ်တောင်ကလေးနှစ်ယောက်ယူခွင့်ပေးခဲ့တာမှာနောက်နှစ်အတွင်းအနည်းငယ်တိုးလာခဲ့ပါတယ်။ဒါပေမဲ့လို့လဲအသက်60ကနေကျော်တဲ့လူဦးရေကလည်းတိုးလာနေတာပါ။လူဦးရေတန်း1000လေးရရှိနေတဲ့တရုတ်မှာဒီဆယ်စုနှစ်နောက်ပိုင်းအတွင်းလူဦးရေအမြင့်ဆုံးကိုရောက်လာပြီးအဲ့ဒီနောက်မှာလူဦး န်နေတဲ့သဘောတွေ့မြင်ချင်ရပါတယ်။ဒါကြောင့်လဲစီးပွားရေးဖွံ့ဖြိုးမှုနှုန်းနှေးကွေလာမဲ့အရေးကိုကြိုတင်ပြင်ဆင်ထားဖို့နဲ့တက်ကြီးပိုင်းတွေကိုထောက်ပံ့ကူညီရေးပို့ပြီးတော့တွန်းအားပေးဆောင်ရွက်ဖို့ဖြစ်လာတာပါ။ပြည်မြအသက်အရွယ်ကြီးလာတာကြောင့်ဤပညာဦးဆောင်နိုင်ငံဖြစ်ရေးနဲ့စားသုံးသူအခြေခံနဲ့စီးပွားရေးဖွံ့ဖြိုးမှုဆိုတဲ့တရုတ်ရဲ့ရည်ရွယ်ချက်ကိုအဟံအတားဖြစ်လာစေနိုင်ပါတယ်။အမေရိကန်ပြည်တော်စုဝစ်ကွန်စင်မက်ဒီဆင်တက္ကသိုလ်ရဲ့အကြီးတန်းသိပ္ပံပညာရှင်ယီဖူရှန်ကမန်ဒရင်တရုတ်ဘာသာစကားနဲ့အခုလိုသုံးသပ်ပါတယ်
။中国的这个一老年化超一超出预期
အသက်ကြီးပိုင်းတရုတ်လူဦးရေတိုးပွားမှုကခမန်းထတာတဲ့ပို့ပြီးတော့မြန်နေတဲ့အချက်ကြောင့်စီးပွားရေးဖွံ့ဖြိုးမှုကျသွားပါလိမ့်မယ်တဲ့ဒုတိယအနေနဲ့ကတော့အလုံးလုံးသူလူဦးရေရော့ကျသွားတာကြောင့်ကုန်ထုတ်လုပ်မှုကျမဲ့ဘက်ကိုဦးတည်နေပါတယ်တတိယအနေနဲ့ကတော့အသက်ကြီးသွားတာကြောင့်ငွေကြေးသုံးစွဲမှုကျဆင်းသွားစေနိုင်ပြီးပြည်တွင်းဈေးကွက်ဝယ်လို့အားရော့ကျသွားစေနိုင်တယ်လို့ပြောခဲ့တာပါစရင်ရပြီးခဲ့တဲ့2020ပြည့်နှစ်အတွင်းကလေးစနစ်တမ်းမွေးဖွားခဲ့မှုဟာ2019နဲ့ရှင်ရင်9ပုံတပုံလောက်ရော့ကျခဲ့တာဖြစ်ပါတယ်။ဒီထဲက40ရာခိုင်နှုန်းကဒုတိယမြောက်ကလေးတွေဖြစ်ပြီးဒီရေအတွက်ကလည်း2019ခုနှစ်ကနဲ့ရှင်ရင်ထက်ဝက်ကျဆင်းသွားတာဖြစ်ကြောင်းမေလ17ရက်နေ့က၎င်းစင်းကြေညာခဲ့တဲ့တရုတ်တာဝန်ရှိသူကပြောပါတယ်။တရားဝင်အငိမ့်စားယူနိုင်မဲ့အသက်အပိုင်းခြားတူးမြင်သတ်မှတ်ပြီးလုတ်သားအင်အားပုံများအောင်ထိန်းထားနိုင်မလားဆိုတာကိုတရုတ်အစိုးရကဆွေးနွေးအပြေရှာနေပါတယ်။အငိမ့်စားယူနိုင်မဲ့အသက်အပိုင်းခြားအဖြစ်အမျိုးသားတွေကိုအသက်60ပညာရှင်အဆင့်အမျိုးသမီးလုတ်သားတွေအတွက်အသက်55နှစ်နဲ့တာမန်လုတ်သားအမျိုးသမီးတွေအတွက်အသက်50တက်မှတ်ဖို့တရုတ်အစိုးရကစဉ်းစားသုံးသပ်နေတာဖြစ်ပါတယ်။မေလ31ရက်နေ့တုန်းကအာဏာရပါတီခေါင်းဆောင်များအစည်းအဝေးမှာအငိမ့်စားယူခွင့်အသက်အပိုင်းခြားတိုးမြင့်တတ်မှတ်ဖို့သဘောတူခဲ့ကြောင်းအစိုးရပိုင်းရှင်းဟွာသတင်းအေဂျင်စီမှဖော်ပြပေမဲ့အသေးစိတ်ကိုရှင်းပြမထားပါဘူးတရုတ်နိုင်ငံမြို့တော်ဘေကျင်းရန်မင်တက္ကသိုလ်လူဦးရေနဲ့ဖွံ့ဖြိုးမှုဌာနကပါမောက်ခဆွန်ဂျီယန်ကအခုလိုသုံးသပ်ပါတယ
်当然中国现在体量比较大可能还暂时的不怕缩减哈。
ပထမဆုံးအချက်အနေနဲ့ကတော့ကလေးရှူလို့တဲ့ဆန္ဒရှိလာအောင်တွန်းအားပေးဆောင်ရွက်နိုင်မလားဆိုတာပဲဖြစ်ပါတယ်။ကလေးရှိတာဒါမှမဟုတ်လဲမိသားစုတစ်ခုတိစောက်တာဟာကြီးနူးစရာပါလားဆိုတာကိုလူတွေခံစားတတ်လာအောင်လုပ်ဖို့ပြပါတယ်တဲ့
။生育率和适当的人口的这个负增长对于中国的
တမီးနှစ်ယောက်မိခင်အသက်35နှစ်အရွယ်ယူဂျန်ကတော့ကလေးတွေကိုပြုစုစောင့်ရှောက်ဖို့စားတော့ဆိုင်အလုတ်ကထွက်ထားသူဖြစ်ပြီးခင်ပွန်းဖြစ်သူရဲ့ဝင်ငွေတစ်ခုတည်းပေါ်မှာမိခိုနေကြတာပါလူတိုင်းဒီလိုလုံနိုင်တာတော့မဟုတ်ပါဘူး
俩人都特别忙，老人可能就没有。
路爱因当代瑞奶奶楼下来面买，米巴瑞家来格里古姑娘少少么被奶母所以喏，格里有钱嘛好把握住，有人家先别提他吧。格里路前头的一对银山亚美开开瑞家来面路嘛的，因该瑞家金龙比米巴瑞呢都你家亚拉有来西巴的。格里人是一个面路比。高温上困也来对比没压巴不？
一个是孩子的教育，然后
六眼米巴瑞也温州温博瑞得大奥，苏亚噶上月别的妈的的，六眼伊朗德瑞尼呢，米巴来边来上小亚梅，格里古来上小亚梅苏言，不都嘛单位就人家妈妈好铺路，别的妈的的心里 Mr. 真噶表给了皮巴的心。
မတင်ကြီးထိုက်တင်ပြပေးခဲ့တာပါခင်ဗျာခုဆက်ပြီးဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ပြပေးပါအောင်မယ်ဆီယနာတင်ထားတဲ့မြန်မာနိုင်ငံမှာစစ်ကူးရွေချက်တွေအတိုင်းလက်တွေ့လုပ်နိုင်မှုအခွင့်အလမ်းပျောက်နေတယ်လို့ဆိုလာတဲ့ Special Effect Makeup ပညာရှင်လူငယ်တယောက်ကိုဆက်သွယ်မေးမြန်းပြီးမဆုမြမွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်အနာဂတ်ပျောက်သွားပြီလို့ပြောနေကြတဲ့လူငယ်အများအပြားကိုတွေ့ရပါတယ်။ရည်ရွယ်ထားတဲ့အနာဂတ်စိတ်ကူးတွေလက်တွေ့လုံနိုင်ဖို့ခက်ခဲသွားကြပြီလို့လူငယ်တွေကပြောနေကြတာပါ။ရုပ်ရှင်ကားတွေထဲမှာဒဏ်ရာတန်ချက်တွေ၊ခြေပြက်လက်ပြက်တွေကို special effect makeup နဲ့အမြင်လှည့်စားနိုင်အောင်ဖန်တီးပေးနေတဲ့လူငယ်တစ်ယောက်ကသူခက်ခဲသင်ယူစူးစမ်းထားတဲ့ပညာအတွက်ရှေ့ဆက်ဖို့မလွယ်တော့ဘူးလို့ပြောပါတယ်။အတူက SFX လို့ခေါ်တဲ့ Special Effect Makeup ပညာရှင်ဆုံးဘာကြောင့်အဲ့လိုပြောနေလဲဆိုတာနားထောင်ကြည့်ပါ
။နော်ဒီလောကရောက်တာလဲ9နှစ်ကျော်လောက်ပဲရှိအောင်မယ်။ဆိုတော့အများကြီးအရှိဆက်လို့ရမှာပေါ့နော်။လူတွေကတဖြည်းဖြည်းလောက်ခံလာတယ်ဆိုတဲ့အချိန်မှာညီမတို့အားတက်လာတယ်။ဟိုရှေ့မှာလောက်ကြရတယ်လောက်ကြရတယ်အများကြီးရှိတယ်ဆိုတော့ဒီကတဖြည်းဖြည်းနဲ့ကိုယ့်အကူလည်းတင်တယ်ဆရာကြီးရှိရလည်းတင်တယ်ပြီးတော့ဒီနောက်ဟို website တွေရှိရနေပြီးတော့လည်းညီမတို့အဲ့ဟို online course တွေအဲ့လိုတင်တယ်ဟိုတဲ့နော်ဘောနော်အဲ့ရနေစားပြောတဖြည်းဖြည်းနဲ့အလိုလမ်းစားလေးပေါ်လာတော့ပေါ်လာဆိုအလုံးထားပါတော့ဟိုနိုင်ငံသားကနိုင်ငံသားသားအဲ့ရနေဒီမှာလူကလူတွေပြန်ငှားတာမျိုးအဲ့ပြီးတော့ MRT4 ဘာညာဆိုအရင်အဲ့လို SFV ဘာညာဆိုရင်တို့ထိုင်းကနေခေါ်တာမျိုးရှိရဲ့ BSC ဆိုပြီးတော့ဒါမှမဟုတ်အဲ့နောက်ပိုင်းမခေါ်တော့ဘဲနဲ့ညီမတို့ဒီလူကလေးကသူအစားထိုးတုံးလာပါတော့အော်အဲ့တော့ပြီးတော့တဖြည်းဖြည်းနဲ့ဖြစ်လာတော့မယ်ဟိုလူများနိုင်ငံအမိရောမယ်ဆိုပြီးတော့ပျော်နေတဲ့အချိန်မှာညီမတို့စာချုပ်တွေဘာတွေလက်မှတ်ထိုးဖို့လုပ်ပြီးတော့မှကိုဗစ်စားဖြစ်တဲ့အချိန်အဲ့တော့အဲ့ကိုဗစ်မှာဒီဖလင်ပိုင်းနဲ့ပတ်သက်တဲ့သူတွေအကုန်လုံးကရက်သွားအောင်ကိုဗစ်တစ်နှစ်လုံးရက်သွားပြီးတော့မှညီမတို့ second wave ပြီးသွားတဲ့အချိန်မှာညီမတို့ပြန်စားဖို့လုပ်တော့ဘောနော်ပြန်စားဖို့လုပ်တော့အဲ့အချိန်မှာဆေးတွေလည်းရောက်နေပြီစာချုပ်တွေကလည်းဟိုစာချုပ်ချုပ်ရတော့မှာပေါ့နော်ညီမဆိုအဲ့ဒီဆေးပွားတွေ၃ရက်နေမှာရုပ်ရှင်စီးရီးအတွက်ဟိုညီမအဲ့လိုစာချုပ်ထုတ်ဖို့ရှိရေ3လစာမှိုင်းအဲညီမအောင်ဆက်ခွတ်တွေလည်းပေးပြီးသွားပြီဟိုပြီးတော့အဲ့ဒီအထက်မှာပြင်ရမယ့်မိတ်ကပ်အပိုင်းတွေကိုလည်းညီမတို့အဲ့လိုရှင်းနေပြီးသွားပြီလက်မှတ်3ရက်နေလက်မှတ်တော့ထုတ်ဖို့ပဲကျွန်တော်ကအဲ့ဟာပြီးတော့မဟာမှာ web cd လို့ဟာမျိုးတခုရိုက်ဖို့ရှိရပါတော့အမအဆော့ဖိတ်တယ်မကပဲနဲ့ညီမပစီလဲဆိုတော့ main character ရဲ့ဟို production design ကြီးအကုန်လုံးသူနေတဲ့အဲ့ပုံစံဆွတ်တင်နေပေါ့နော်အဲ့ဟာကညီမအတ်ထားရှိရဲ့အဲ့ဟာလည်းမလုပ်ဖြစ်လိုက်ရအောင်လေညီမဖန်တီးထားပါညာတာကြည့်နေတဲ့အချိန်မှာပဲဖေဖော်ဝါရီတရက်နေ့မှာလို့အနာစတိုင်သွားစတိုင်သွားတော့အဲ့တရက်နေ့ကစပြီးတော့အခုအချိန်ကြီးပေါ့နော်အခုညီမတို့ခေါင်းဆက်လောက်ရမှာမသိဘူးဟိုဘယ်လိုလုပ်ရင်အဆင်ပြေလာမလဲဆိုတာလည်းမသိတော့ဟုတ်အဲ့လိုဖြစ်တာပါ
ဟိုစာချုပ်ချုပ်ဖို့ပေါ့နော်ဖေဖော်ဝါရီလ3ရက်နေ့မှာစာချုပ်ချုပ်ဖို့အစီအစဉ်တွေကလည်းအကုန်လုံးပြတ်သွားတယ်ဆိုတော့အဲ့ဒီအတွက်ကောဘယ်လောက်ထိဟိုကိုအတွက်နှင်းနာဆုံးရှုံးသွားတယ်လို့ပြောနိုင်လဲရှင
်အဓိကတော့ညီမကအဲ့လိုငွေကြီးဆိုလည်းတင်းစေကနန်းကြီးပါပေါ့နော်ဒါပေမဲ့အဲ့ငွေကြီးဆိုတော့ညီမတို့ကဘာလို့ရလဲဆိုတော့ motivate လုပ်ဖို့ခွန်အားလို့ညီမရဲ့အရှိတစ်နှစ်လုံးနားထားတဲ့အတွက်ကြောင့်မလို့ဘယ်လိုကြိုးစားမလဲဆိုတော့စိတ်ကြီးအပြည့်ရှိနေရတာအကုန်ရိုက်ထုတ်ခံလိုက်ရဘာမှလုံးလုံးမရတော့ဘူးဒီဟာကဘယ်လောက်ကြာမှာလဲဆိုတာရယ်ကိုကြောင်းနေနေတော့စိတ်ဟိုဖြစ်နေစိတ်ရဲကြပါရမှာမနာပြောရင်တော့
special effect makeup ပညာကိုစိတ်ဝင်စားလို့တဲ့အတွက်နှစ်နဲ့ချီစူးစမ်းခဲ့ပြီးတော့မြန်မာနိုင်ငံမှာလည်းဒီပညာကိုတိုးတက်စေခြင်းတဲ့စိတ်နဲ့လုပ်နေသူမို့ဘယ်လိုရှေ့ဆက်ရမလဲဆိုတာမသိဘူးလို့သူကပြောနေတာပါ
ကိုနိုင်ငံကလည်းသူများအိမ်နဲ့အတူတူပဲလုပ်နိုင်နေဆိုတာကြချင်လို့အဲ့လိုစူးစမ်းခဲ့တာပါဟုတ်စူးစမ်းတော့လည်းအဲ့လိုအရာတော့နည်းနည်းပါးပါးထင်လာပြန်ပါတော့လို့ဖြစ်ပြီးတော့မှ
ဒီလိုမျိုးဈာမဆက်လုပ်လို့မရဘူးဆိုတော့ဆက်ချက်ခေလဲစိတ်မကောင်းဖြစ်တယ်ရှင်ဟုတ်ဟိုဆိုတော့ညီမရှင်းပြခဲ့တယ်လို့ဆိုရင်ဒီလိုမျိုးပေါ်ရုပ်ရှင်တွေမှာဇက်ကောင်တွေဟိုအသွင်ပြင်ပြောင်းသွားအောင်လို့ညီမတို့ special effect မိတ်ကန်တွေနဲ့လုပ်ဖို့ညီမတော်တော်လေးကိုယ်တိုင်နဲ့တေချာချာတင်ယူခဲ့ရတယ်ပေါ့လေဆိုတော့အဲ့လိုမျိုးကိုကြိုးစားထားခဲ့ရတာတွေရောအခုအချိန်မှာကြတော့
အတော့မဝင်ဘူးလို့မျိုးရောဖြစ်နေတယ်လို့ခံစားရလာအဲ့ဒီဟာတွေရောပြန်ပြီးအသုံးချနိုင်ဖို့အတွက်ကရောညီမဘယ်လိုမျိုးမျှော်လင့်ချက်ထားလဲရှင်အနာတိုင်းဟာကာလာအလိုကျန်ရင်းကြမယ်ရှူတင်နေအရင်လိုမျိုးစောက်ဖို့အဆင်မပြေဘူးဆိုလို့ရှိရင်ဒီအဆက်ဖိတ်မိတ်ကပ်ပိုင်းကလေပြန်ပြောက်သွားနိုင်ပြီလို့အရှိရရှင်ဘာလို့လဲဆိုတော့ဟိုညီမတို့ကိုဗစ်ကာလာအတွက်မှာညီမတို့စဉ်းစားချက်သိမ်းလုပ်
ုက MRTV ရောနောက်ပြီးွားရင်ရပါတယ်ရောမှာစဉ်းစားသိပြန်သုံးနေရတွေ့ရရှင်အဲ့တော့ကြောက်မဲ့ဆိုလို့ရှိရင်ဒီ SFA special effect makeup ကသူတို့လက်ထက်ထံမှာတော့ထပ်ပြီးတိုးတက်လာကြအောင်မရှိတော့ဘူးလို့ထင်တယ်ရှင့် Wi-Fi တင်းမှာအနာတင်းသွားတော့မလုံးရရှိရကြီးမလုံးနိုင်တော့ဘူးဗောနော်အဲ့တော့ကျွန်တော်အနေနဲ့စဉ်းစားကြတာကဒီကိစ္စကအခုဆိုလို့ရှိရင်လည်းရက်တရကြော်သွားပြီနောက်ထပ်ဘလောက်ကြာမှလည်းမသိဘူးဆိုတော့လေဒါမကြော်လွားနိုင်ဘူးဆိုလို့ရှိရင်ရုပ်ရှင်အမှုပညာလုပ်ငန်းကတော်တော်ကြီးကိုဆုပ်ယူသွားမယ်လို့ညီမချင်းနေရှင့
်ဟုတ်ပါတော့ညီမလိုပဲညီမရဲ့တငယ်ချင်းတွေပေါ့ညီမနဲ့ရွယ်တူတက်တူတငယ်ချင်းတွေနဲ့ရောအခုလိုမျိုးတို့ရဲ့ဒီရှေးရီကိုယ့်ရဲ့ရှေးရီနဲ့ပတ်သက်ပြီးတော့ပေါ့အဲ့လိုတိုင်ပင်ဆွေးနွေးမှုတွေလုပ်ဖြစ်လာအဲ့ခါမှာရောတို့ရဲ့ဒီခံစားချက်တရားရောဘလို့ရှိတယ်လို့သိရလဲရှင့်
ဟုတ်ညီမဒီတက်တူရဲ့တို့တငယ်ချင်းနေနဲ့တော့စကားပြောဖြစ်တယ်ပေါ့နော်တွေ့တိုင်းလည်းဒီညီမဒီအာနာတိုင်းတဲ့ကိစ္စကိုပြောတဲ့အခါမှာဟိုတငယ်ချင်းဆိုရလဲအခုဘန်မှာလုံနေတဲ့တငယ်ချင်းနေရှိမယ်ပြီးတော့ရင်ကျောင်းအထီးအခုထိကျောင်းတက်နေတဲ့တငယ်ချင်းနေရှိမယ်ပြီးတော့ရင်ဟိုညီမတို့လိုမျိုးဒီအလုပ်ပညာတိုင်ဝမ်ရဲ့လူတွေလည်းရှိတယ်ပေါ့နော်ဆိုတော့အကုန်လုံးကဘာဖြစ်သွားလဲဆိုတော့အခုဘန်မှာလုံနေတဲ့သူဆိုလို့ရှိရင်လည်းတို့အလိုအကျတဲ့အများကြီးခံရဆိုင်နေရတယ်ပေါ့နော်ကျောင်းတက်နေတဲ့သူတွေကလည်းအခုတို့ကြောင်းတက်ဖို့ကိုအဆင်မပြေတော့ဘူးတဲ့ဟိုတို့တို့ကောင်လည်းမတက်ချင်ဘူးပေါ့နော်နောက်တစ်ခုကဒီဖလင်ဘိုင်းကလူတွေတို့တို့ဆိုလို့ရှိရင်တော်တော်ကြီးကိုအဆင်မပြေဘူးဖြစ်နေရဘာလို့လဲဆိုတော့ညီမတို့နားထတာအကြပြီးပြီးွားရင်ဒါရိုက်တာတွေ production design ကလူတွေအကုန်လုံးကရှုတဲ့နေနားထတဲ့အပြင်ကိုတချို့သူ905ကြီးအထောက်ခံထားတဲ့သူရှိတယ်သူတို့အနေနဲ့ကစာနာသိမ်းမှုကြနိုင်မှာဆိုလို့ရှိရင်သူတို့အနေနဲ့ဒီရုပ်ရှင်တရုပ်ဆောင်နားရင်နောက်ပြီးွားရင်ဒီရှုတဲ့ပြန်စားဖို့တွေမှာတော်တော်ကြီးတော့အခက်အခဲရှိမှလို့ထင်တယ်တချို့ဆိုလည်းဒီမှာရန်ကုန်မှာမရှိကြတော့ဘူးဟိုအမှန်ကတော့အရန်မမျောဖို့ကောင်းပါတယ်ဒီလူငယ်ရင်းနဲ့လေကျွန်တော်တို့အကုန်လုံးဘာဆက်လုပ်ရမှမသိဖြစ်ကုန်ကြတာပါဟုတ
် February 1ရက်နေ့နောက်ပိုင်းအနာဂတ်အတွက်ဘယ်လိုရှေ့ဆက်ရမလဲဆိုတာမသိတော့ဘူးလို့ပြောနေကြတဲ့လူငယ်တွေထဲမှာပါတဲ့ Special Effect Makeup ပညာရှင်ဆုံးဖြစ်ပါတယ်ဆရာနာသိမ့်ပြီးနောက်လမ်းပေါ်ထွက်ဆန္ဒပြကြတဲ့လူငယ်တွေတောင်းဆိုခဲ့ကြတဲ့ငါတို့အနာဂတ်ငါတို့ပြန်ပေးဆိုတဲ့တောင်းဆိုသံတွေကိုလမ်းမတွေပေါ်မှာမကြားရတော့ပေမဲ့လူငယ်တွေရဲ့ရင်ထဲမှာတော့အရင်ထက်ပိုပြီးတော့ကျဲလောင်နေတယ်လို့ပြောနေကြပါတယ်ကျွန်မဆွမြတ်မောင်ပ
ါဒီနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျအခုနောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါအောင်မယ်နေပြည်တော်မှာဖမ်းဆီးထိန်းသိမ်းခံထားရတဲ့မြန်မာကောင်းဆောင်တောင်ဆန်းစုကြည်ပေါ်ဆွဲဆွထားတဲ့အမှုတစ်ခုချင်းစီကိုရက်ပေါင်း180အတွင်းစစ်ဆေးဖို့စီစဉ်ထားပါတယ်အမှုမျိုးစားပုံမှန်သဘောထားနောက်ပုံမှန်ပြစ်ဒဏ်ကြည်ရမှာရိုးရိုးရှင်းရှင်းမြန်မြန်ဆန်းဆန်းစစ်လို့ရတယ်လို့သတ်မှတ်နိုင်လို့ရက်ပေါင်း180အတွင်းစစ်မဲ့အထည်ပါသွားတာလို့တောင်ဆန်းစုကြည်ရဲ့ရှေ့နေဥက္ကမောင်စောကပြောပါတယ်ခင်ဗျာလက်ရှိကျင်းပနေတဲ့ကမ္ဘာအလုံသမားအဖွဲ့ချုပ် ILO ရဲ့အထွေထွေညီလာခံမှာစစ်ကောင်စီကတင်သွင်းတဲ့မြန်မာနိုင်ငံကိုယ်စားလှယ်ကိုစားပြုတဲ့ကိုယ်စားလှယ်အသစ်တယောက်ခွင့်မရပါဘူးမြန်မာစစ်ကောင်စီဘက်ကရော NUG အမျိုးသားညီညွတ်ရေးအစိုးရဘက်ကပါသူတို့ကိုယ်စားလှယ်တွေကိုလက်ခံဖို့တင်ပြခဲ့ကြပေမဲ့နှစ်ဖက်စလုံးကတယောက်ခွင့်မရခဲ့ကြပါဘူးခင်ဗျာထိုင်းနိုင်ငံမှာဖမ်းဆီးခံထားရတဲ့ဒီမိုကရက်တစ်မြန်မာအသံ DPP ကသတင်းတောက်တွေတခြားနိုင်ငံတစ်ခုစီကိုထွက်ခွာသွားပြီလို့ DPP ကပြောပါတယ်မြန်မာနိုင်ငံကနေထိုင်းနိုင်ငံနဲ့တရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်မှုနဲ့ DPP သတင်းတောက်တွေမေလ9ရက်နေ့က ချင်းမှ မြို့ မှာ ဖမ်းဆီး ခံ ခဲ့ ရ တာ ပါ သူတို့ ကို တရား မဝင် နေ စား ဖြတ်ချုပ် မှု နဲ့ ထိုင် တရား ရုံး တစ်ခု က နေ ထောင်ဒဏ် 9 လ ဆိုင်းငံ့ ပြစ်ဒဏ် ချမှတ် ခဲ့ ပါတယ် တင်း တောက် တွေ ကို နေရ ပြန် မပို့ နိုင် တာ ကြောင့် တတိယ နိုင်ငံ တစ် ခု က သူတို့ ကို နိုင်ငံ ရေး ခေလွန် ဝင် ပေး လိုက် တာ ဖြစ် တယ် လို့ DVB ကြေညာ ချက် မှာ ဖော်ပြ ထား ပါတယ် ခင်ဗျာ ဒရင်ချင်းချုပ်တွေကတော့ဒီလောက်ပါပဲခင်ဗျာဒီညအတွက်အစီအစဉ်ထုတ်လို့ရေးမှုကတော့မဆုမွန်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာကတော့တနော့ကော်နယ်လီယပ်စ်ဖြစ်ပါတယ်ကျွန်တော်ကတော့ဇဝင်လိုက်ပါ VOC စီစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်တော်ရရှိမြန်နယ်ကမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သိမ်းကင်းညစ်နေကြပါစေခင်ဗျာ